Welcome to the Voice of America in Burmese.
Mingla ba shin? VOA Megan Tan ye 2022 khu ni June 15 ye ingani ni ne khe season go American Pi Thong Su Washington DC ga ni dai yai tin set ni ba bi shin. ကျမအင်ဂျင်နိုင်ပါ VOE မြန်မာပိုင်းနည်းနည်းခင်းအစီအစဉ်ကိုရုပ်တံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်ရှင်။ line meter 24 40 58တို့ပြင် line meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့သတင်းအစီအစဉ်မှာစစ်ကောင်စီလက်ချက်နဲ့တေဆုံးရသူပေါင်း860ကျော်နဲ့ဖမ်းဆီးခံရသူပေါင်း4800ကျော်ရှိသွားပြီလို့ကုလသမဂ္ဂကပြောကြားလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
ကိုဗစ်စီးနေစီကနေရလူတွေလူဝင်မလို့ရငါဦးတဲ့ပုံပြီးတော့သူ့ရောမလို့ရတိုးတဲ့အချက်အလက်တွေနဲ့တော့ကျင်းလွနေတာကိုကျွန်တော်တွေ့ရတယ်တောင်ဆန်းစုကြည်ကခြံရှိကိုမော်တော်ကားနဲ့ဆက်မောင်းသွားတယ်
ဒါကတော့စစ်ကောင်စီရဲ့ဆွဲချက်တွေကိုကြည့်ရင်ဒေါ်ဆန်းစုကြည်ဘက်ကပြန်ပြီးခြေပနိုင်တဲ့အာသာချက်တွေရှိနေကြောင်းလူခွင့်ရေးရှင်တွေဦးမင်းလွင်က VOE ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါကချင်းပြည်နယ်မှာလက်နက်မှုမတရားသိမ်းပုံမှားတွေနဲ့အဖမ်းဆီးတွေများပြားလာနေတဲ့အကြောင်းသတင်းပေးပို့ချက်မင်းတက်ကစစ်ဘေးရှောင်တွေရဲ့ရိတ်ခါလမ်းကြောင်းပိတ်ဆို့ခံရတဲ့အခြေအနေတွေကိုတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိန်ကြီးထိုက်တို့ကပြောပြမှာပါရှင
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးစစ်တပ်နဲ့ရဲကြောင့်တည်ဆုံရတဲ့ပြည်သူဟာအခုချိန်ထိဆိုရင်860ကျော်ရှိနေတယ်လို့အဖမ်းခံရသူက4800ကျော်ရှိနေတယ်လို့ကုလသမဂ္ဂကဂျူလ14ရက်တနင်္လာနေ့မှာပြောကြားလိုက်ပါတယ်
The UN country team said that at least 861 women, children and men have been killed across Myanmar since the 1st of February. While thousands more have been injured.
ထိုင်းကုလသမဂ္ဂအဖွဲ့ပြောကြားချက်အရ February 1st စစ်တပ်အာဏာသိမ်းရခြင်းကစပြီးအခုချိန်ထိမြန်မာနိုင်ငံတက်လွှားအသက်ခံရတဲ့အမျိုးသမီးအမျိုးသားနဲ့ကလေးငယ်အနည်းဆုံး862ယောက်ရှိနေပြီးဒဏ်ရာရသူက1000နဲ့ချီရှိနေကြောင်းသိရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရ Fahrenheit ကပြောသွားတာပါ။ဒါ့အပြင်အဖမ်းခံရသူက4800ကျော်ရှိနေတာဖြစ်ပြီးဒီထဲမှာနိုင်ငံရေးသမားတွေ၊စာရေးဆရာတွေ၊လူခွင့်ရေးလှုပ်ရှားသူ၊ကျောင်းဆရာ၊ကျန်းမာရေးလှုပ်သားတွေ၊ဝန်ထမ်းတွေ၊သတင်းတောက်တွေနဲ့မင်းသားမင်းသမီးတွေအပြင်တာမန်အရက်သားတွေပါပါဝင်နေတယ်လို့လည်းပြောပါတယ်။စစ်တပ်အာဏာသိမ်းထားတာ၄လကျော်လာချိန်အထိမြန်မာနိုင်ငံမှာစစ်ကောင်စီရဲ့လုံခြုံရေးတပ်တွေကအကြမ်းဖက်နှိမ်နင်းတဲ့အတွက်နေ့စဉ်လိုလိုတိုက်ဆုံဒဏ်ရာရမှုတွေရှိနေတယ်ဆိုတဲ့သတင်းကြောင့်ကုလသမဂ္ဂကအထူးစိုးရိမ်နေစေဖြစ်ကြောင်းလည်းပြောပါရယ်မြန်မာနိုင်ငံမှာတရားဥပဒေမဲ့တပ်ဖြတ်တာဖမ်းဆီးတာအပြင်နှိပ်စက်ညှဉ်းပန်းတာနဲ့ဘယ်ရောက်နေမှမသိပဲပျောက်ဆုံးနေတာတွေဆက်ရှိနေပြီးဒီလိုမျိုးလူခွင့်ရေးချိုးဖောက်မှုတွေစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်လာနေတာကြောင့်စစ်ကောင်စီရဲ့လုံခြုံရေးတပ်တွေအနေနဲ့အရက်သားတွေကိုအကာအကွယ်ပေးဖို့မြန်မာနိုင်ငံတွင်းကကုလသမဂ္ဂအဖွဲ့တွေကတောင်းဆိုလိုက်တာပါတနင်္လာနေ့မှာပဲကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schreiner Bergner နဲ့တွေ့ဆုံခဲ့ပါတယ်။ဂျူလ17ရက်တောက်ချန်နေမင်းဆင်နိုင်မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာတည်ထောင်ဆွေးနွေးပွဲပြုလုပ်ဖို့ရှိပြီးဒီဆွေးနွေးပွဲမှာ Miss Bergner နဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ Brunei နိုင်ငံရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီး Dato Awan Yusuf တို့တင်ပြဆွေးနွေးဖို့ရှိပါတယ်။အိန္ဒိယအစိုးရရှယ်ယာအများစုပိုင်ဆိုင်တဲ့ Bharat ကျစ်ပစ္စည်းကုမ္ပဏီ limited BEL ဟာမြန်မာစစ်ကောင်စီကိုဤပညာအကူအညီတွေတင်ပို့ပေးနေတဲ့အတွက်ဒီကုမ္ပဏီကရောသူ့နဲ့ဖက်ဆက်လုပ်ကင်နေသူတွေအစုရှယ်ယာဝင်တွေကပါဒါကိုရပ်တန့်ချဖို့အတွက် Justice for Myanmar လူခွင့်အဖွဲ့ကဂျူလ14ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်မြန်မာစစ်တပ်ကပြည်သူတွေကိုရရက်ဆက်ဆက်နှိမ်နင်းနေချိန်မှာ BEL ကမြန်မာစစ်တပ်အတွက်ဤပညာအကူအညီတွေဆက်ပေးနေတာတွေ့ရတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံကိုစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကစပြီးအခုချိန်ထိ BEL ကလည်းမြန်မာစစ်တပ်ကို Radar နည်းပညာဆိုင်ရာအထောက်အကူပစ္စည်းတွေပေးပို့နေတာအနည်းဆုံး9ချိန်ရှိတာကိုအိန္ဒိယပို့ကုန်ဆင်းမှတွေ့ရှိရကြောင်းနဲ့ BEL အနေနဲ့မြန်မာစစ်တပ်နဲ့စီးပွားရေးဆိုင်ရာဆက်ဆံမှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့သူတို့ရဲ့မြန်မာနိုင်ငံတဲကရုံးခန်းကိုပါပိတ်ပစ်ဖို့အတွက် Justice for Myanmar ကနေတောင်းဆိုလိုက်ပါတယ်။လွှဲပြောင်းပြည့်တဲ့နည်းပညာတွေထဲမှာအိန္ဒိယအစိုးရအထောက်အကူပေးထားတဲ့ကံယူရန်စောင့်ကြည့်ရေးစနစ်ပါပါဝင်ပြီးမြန်မာနိုင်ငံကိုရောင်းချခဲ့တဲ့ဒီစနစ်ဟာ ဒိမတ်နိုင်ငံကတာမာကုမ္ပဏီရဲ့နည်းပညာတွေပါဝင်ကြောင်းညင်ညာချက်မှာဖော်ပြထားပါတယ်။တာမာကုမ္ပဏီကတော့ BER ကနေမြန်မာကိုဒီရေဒါနည်းပညာတွေပေးဖို့ဖြစ်နိုင်ခြင်းမရှိဘူးလို့ညင်းဆိုပါတယ်။ BER ကုမ္ပဏီဟာဆွီဒင်က SEP ၊ပြင်သစ်နဲ့ Netherlands က Thales နဲ့ဒိမတ်ကတာမာအပြင်အစ္စရေးနဲ့အီတလီကနည်းပညာကုမ္ပဏီကြီးတွေနဲ့ပူးတွဲလုပ်ကိုင်နေတာဖြစ်ပြီး American က Goldman Sachs နဲ့ဂျပန်ကနိပ္ပန်အသက်အာမခံလုပ်ငန်းတွေအပါအဝင်အမေရိကန်၊ဂျပန်၊တောင်ကိုရီးယား၊ဗြိတိန်နဲ့ပြင်သစ်ကကုမ္ပဏီကြီးတွေကလည်းအစုရှယ်ယာအများအပြားထည့်ဝင်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကတည်းကအဖမ်းခံနေရတဲ့သတင်းတောက်အများအပြားထဲမှာကမာရွတ်မီဒီယာအက်ဒီတာချုပ်အမေရိကန်နိုင်ငံသားမောင်မောင်ထွေးခေါ်နေတမ်းမောင်ဟာတနင်္လာနေ့မှာပြန်လည်လွတ်မြောက်လာခဲ့ပါတယ်။ဒါပေမဲ့သူနဲ့အတူအဖမ်းခံခဲ့ရတဲ့ကိုဟန်တာငိမ့်ကတော့ပြန်ပြီးမလွတ်သေးပါဘူး။သူတို့ကိုမတ်လ9ရက်နေ့ကရန်ကုန်မြို့လှဲနှမ်းမြို့နယ်မှာရှိတဲ့ကမာရွတ်မီဒီယာရုံးခန်းမှာစစ်ကောင်စီတပ်တွေဝင်ရောက်ရှာပွေပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။ကိုနေတံမောင်ကိုတမတော်ပြုတ်ခွဲအောင်လှုပ်ဆောင်မှု905ကကြီးနဲ့တရားဆွဲခဲ့တဲ့တရားလိုဘက်ကနေအမှုကိုရုပ်သိမ်းလိုက်တဲ့အတွက်တနင်္လာနေ့ဆွဲချက်မတင်ခင်မှာအပီးလွှတ်ပေးလိုက်တာဖြစ်တယ်လို့သူ့မှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေက VOA ကိုပြောပါတယ်။သူဟာအင်္ဂါနေ့မှာအမေရိကန်နိုင်ငံကိုပြန်မှဖြစ်ကြောင်းလည်းပြောပါတယ်။နိုင်ငံခြားသားသတင်းတောက်တွေကအမေရိကန်နိုင်ငံသားနောက်တစ်ယောက်ဖြစ်တဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအုပ်ချုပ်မှု Editor Daniel Fenster လည်းအခုထိပြန်မလွတ်သေးပါဘူး။အမေရိကန်နိုင်ငံသားသတင်းတောက်တွေအပါအဝင်မြန်မာနိုင်ငံတွင်အဖမ်းဆီးခံရတဲ့သတင်းတောက်တွေကိုပြန်ပြီးလွှတ်ပေးဖို့အတွက်အမေရိကန်ဘက်ကဆက်ပြီးဖိအားပေးနေမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာအနည်းဆုံးသတင်းသမား92ဦးအဖမ်းခံရခဲ့ပြီးအခုဒီဆက်လက်ထိန်းသိမ်းခံရသူက56ဦးရှိနေသေးကြောင်းနဲ့ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးကလေးကသတင်းလွတ်လပ်ခွင့်ကိုစနစ်တကျတင်းကျပ်ကန့်သက်ထားတာနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတားမြစ်နေတာတွေဟာအလွန်စိုးရိမ်စရာကောင်းတယ်လို့ကုလသမဂ္ဂကဂျူလ10ရက်နေ့မှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဖောင်ရန်အထောက်ခံထားတဲ့သတင်းတောက်6ရောက်ထဲမှနေရှိနေတယ်လို့မစ္စီမာ DVB ဆတဲ့သတင်းလုပ်ငန်းကြီးတွေပါဝင်သတင်းဌာန8ခုရဲ့လုပ်ငန်းလဲပတ်ခွင့်ကိုလည်းစစ်ကောင်စီကရပ်ဆိုင်းလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံကန့်ချနဘူရီဒေတာမှာကိုဗစ်ကာယောဂါကူးစက်သူများလာနေတာကြောင့်ထိုင်းဆိုဝါကထိုင်းမြန်မာနှစ်နိုင်ငံနယ်စပ်ဂိတ်တစ်ခုဖြစ်တဲ့ဖျားသုံးစုနောင်လူနယ်စပ်ဂိတ်ကနေကုန်ပစ္စည်းတင်ပို့ကံကိုသတင်းနှစ်ပတ်ပိတ်ပစ်လိုက်ပါတယ်။ဒီနယ်စပ်ဂိတ်ကိုအရင်ကတည်းကကိုဗစ်ကာယောဂါထိန်းချုပ်ရေးအတွက်ထိုင်းဘက်ကပိတ်ထားတာဖြစ်ပေမဲ့ကုန်ပစ္စည်းအပြန်အလှန်တင်ပို့ခွင့်ကိုတော့ခွင့်ပြုထားတာဖြစ်ပါတယ်။အခုအကောက်ခွန်အရာရှိမှာပါဒီယောဂါကူးဆက်နေတာတွေ့ရတဲ့အတွက်ကုန်ပစ္စည်းတင်သွင်းခွင့်ကိုပါပိတ်လိုက်တာလို့ထိုင်းချေဆိုင်အလုပ်သမားရေးတာဝန်ခံကိုမင်းဦးကပြောပါတယ်
ဆိုဒီကုန်စည်းကူးဆက်ဆက်သွယ်ရေးအတွက်သူကဒီဟာနားလည်နေဖွင့်ထားပေးတာကုန်စည်းပဲလူမပါဘူးအဲ့ဒါလည်းသူတို့သတ်မှတ်ထားတဲ့ချင်းချင်းစီကနေနေပေါ့လောက်ရတာပဲဒါပေမဲ့အခုတော့အကောက်ခွန်အရာရှိထိုင်းပဲဆန်ဆီစီကအကောက်ခွန်အရာရှိမှာလေအဲ့ဒီယောဂါကူးတော့တွေ့ရလို့ပြောတယ်ဒါကြောင့်မို့သူတို့နှစ်ပတ်ပိတ်မှာဒီနေ့ကနေစတယ်
ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေတာကုံသွေးလမ်းကြောင်းမှာမြောက်ရီမဲဆောက်တာချီလိတ်မင်းဆိုင်နယ်စပ်ကိတ်တွေပြည်ရင်ထိုင်းမြန်မာကုံသွေးရေးအတွက်အရေးပါတဲ့လမ်းကြောင်းတစ်ခုဖြစ်ပါတယ
်ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12.13 9ไฮโดรมีเตอร์40กิโลเฮิรตซ์ 9413 ไฮโดรมีเตอร์51กิโลเฮิรตซ์ 5895 เนี่ยไฮไลเมตเตอร์190กิโลเฮิรตซ์ 1505 โรก็เลยทุ่งเล่นไปในบ่าเลยရှင
်ประเด็นซีซั่นปฐมบိုင်းကိုด็อกเคมิ้วตักก็ติดเสร็จแค่แล้วล่ะရှင်จมารุอခုทุ่งเล่นနေတဲ့အစီအစဉ်တွေကိုเว็บไซต์စာမျက်နှာဖြစ်တဲ့burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှာစင်နိုင်ပါတယ်။အခုဆက်လက်ပြီးတော့ဖိလစ်ပိုင်ရဲ့မူရစ်ကိုင်းနှိမ်နင်းတဲ့လုပ်ရက်စုံစမ်းစစ်ဆေးခွင့်ကို ICC ရှေ့နေချုပ်ကတောင်းဆိုလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုက်ကဆက်လက်တင်ပြမှာပါရှင်။
ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာတနင်္လာနေ့ကကျင်းပပြီးစီခဲ့တဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးအဖွဲ့ဝင်နိုင်ငံ30ရဲ့အစည်းအဝေးမှာစီရေပူးပေါင်းဆောင်ရွက်မှုခိုင်မာအားကောင်းစေရေးထပ်လောင်းအတည်ပြုခဲ့တယ်လို့ရုရှားအရေးပြင်းပြင်းထန်ထန်ဆန့်ကျင်ရှုတ်ချပြီးတရုတ်ကလည်းဆန့်ကျင်ရှုတ်ချခဲ့ပါလေ။ရုရှားနဲ့တရုတ်နှစ်နိုင်ငံစလုံးဟာ စီမံစည်းကမ်းအခြေခံနဲ့နိုင်ငံတကာဆက်ဆံရေးရဲ့ချင်းချောက်မှုဖြစ်နေတယ်လို့ပြောဆိုခဲ့တာပါ။
All leaders agreed that in an age of global competition,
ရုရှားနဲ့တရုတ်လိုအာဏာရှင်အစိုးရတွေကစီမံစည်းကမ်းအခြေခံနိုင်ငံတကာဆက်ဆံရေးကိုချင်းချောက်လာတဲ့အနေအထားမှာကျွန်တော်တို့ရဲ့အကျိုးစီးပွားနဲ့စံတန်ဖိုးထားမှုတွေကိုကာကွယ်ရေးအတွက်ဥရောပနဲ့မြောက်အမေရိကကြား NATO ဖွဲ့ကြီးမှာခိုင်ခိုင်မာမာရပ်တည်ရမယ်ဆိုရာကိုခေါင်းဆောင်အလုံးသဘောတူခဲ့ကြောင်းညီတို့ဖွဲ့ကြီးရဲ့အတွင်းမှုချုပ်ယွန်းစတိုတင်ဘတ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ရှုပ်ထွေးတဲ့လုံခြုံရေးဆိုင်ရာအခင်းအကျင်းနဲ့ရင်ဆိုင်နေရတဲ့အမေရိကန်နဲ့ဥရောပကြားဆက်ဆံရေးအခမ်းအနားတရဖွင့်လှစ်ဖို့လဲခေါင်းဆောင်တွေကြားသဘောတူခဲ့ကြောင်းအပိသက်ကြေညာချက်မှာဖော်ပြပါတယ်။ကမ္ဘာတစ်လောရှင်ပြိုင်မှုများလာသလိုညှော်မှန်းမထတဲ့ချင်းချောက်မှုတွေကလည်းပိုများလာတဲ့အခြေအနေမှာနေတိုးဖွဲ့ကြီးကိုလက်ညွန်နိုင်မဲ့စာရန်တရဖြစ်တဲ့မဟာဗျူဟာမြောက်ယူအစတစ်ခုထပ်ပြီးတော့ပြင်ဆင်နိုင်ရေးအကြံပြုလုပ်ငန်းစဉ်နေတိုး2030ကိုလည်းနေတိုးအဖွဲ့ကြီးကအတည်ပြုခဲ့ပါတယ်။နေတိုး2030ထဲမှာတော့ရုရှားဘက်ကပိုပြီးစိတ်ထင်တိုင်းဆောင်ရွက်လာတဲ့အချက်ပိုပြီးတော့ရက်ဆက်ချမ်းကျုပ်လာတဲ့အကြံဖက်ဝါဒလက်ရှိမတည်ငြိမ်မှုတွေစိုက်ဘာချင်းချောက်မှုတိုးလာတဲ့ကိစ္စညီးပညာသစ်ကပ်ဘေးယောဂါတွေနဲ့ရာသီဥတုပြောင်းလဲမှုအရေးတို့ကိုလည်းချင်းချောက်မှုသစ်တွေအဖြစ်ဖော်ပြထားပါတယ်။တရုတ်ရဲ့ကြီးထွားလာမှုကဩစာချိန်ညှိမှုအပြောင်းလဲဖြစ်တယ်လို့လည်းနေတို2030မှာဖော်ပြပါတယ်။ရုရှားဆိုရဘက်ကတော့ဘာတစ်ခုမှအမှားမလုပ်ဘူးလို့ညင်းဆိုထားပေမဲ့လည်းအရှေ့ဥရောပမှာရုရှားရဲ့ရန်လိုမှုရုရှားမှာအခြေစိုက်ပြီးအနောက်နိုင်ငံတွေအပေါ်စိုက်ဘာတိုက်ခိုက်မှုတွေကိုထောက်ပြပြီးနေတိုးမဟာမိတ်တွေကြားမှာတော့ပိုပြီးတော့စိုးရိမ်နေကြတာပါရုရှားကိုတိုက်ရိုက်ရည်ညွှန်းပြီးနောက်ထပ်ဆောင်ရွက်ချက်အနေနဲ့စိုက်ဘာကာကွယ်ရေးမူဝါဒအသစ်ကိုလည်းနေတိုးအဖွဲ့ဝင်တွေသဘောတူခဲ့ချပါတယ်ရှင်စီးပွားရေးလုပ်ငန်းကြီးတွေရဲ့ကွန်ပျူတာစနစ်တွေကိုတိုက်ခိုက်ပြီးဒေါ်လာတန်းချီငွေညှစ်တာတွေအပါအဝင်အမေရိကန်ကုမ္ပဏီတွေနဲ့အစိုးရဌာနတွေကိုရုရှားအစိုးရရုရှားဟက်ကာတွေကစိုက်ဘာတိုက်ခိုက်မှုလုပ်တယ်လို့အမေရိကန်ဆိုရရဲ့ပြောဆိုချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကပြင်းပြင်းထန်ထန်ညှင်းဆိုပါတယ်ဒီဆွဆွဲချက်ဟာအဓိပ္ပာယ်မရှိဘူးလို့ရုရှားသမ္မတက NBC News နဲ့တွေ့ဆုံမေးမြန်းကမ်းမှာဖြေကြားခဲ့တာပါဆွစ်ဇာလန်နိုင်ငံဂျီနီဗာမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့လက်မဲ့ဗဟုသုနည်းတွေ့ဆုံဆွေးနွေးဖို့ရှိနေချိန်မှာပဲရုရှားသမ္မတကအခုလိုပြောဆိုတာလည်းဖြစ်ပါတယ်အမေရိကန်နဲ့ရုရှားခေါင်းဆောင်တို့ရဲ့ဆွေးနွေးမှုမှာတော့အင်တာနက်စိုက်ဘာတိုက်ခိုက်မှုကိစ္စတွေကလည်းအချက်အလက်ဆွေးနွေးရမယ်အဓိကအကြောင်းအရာတစ်ခုဖြစ်မယ်လို့ခန့်မှန်းထားကြတာပါအကြောင်းအရာပေါင်းစုံနဲ့ရုရှားကိုဆွဆွဲနေကြတယ်လို့သမ္မတပူတင်ကပြောပါတယ်ရွေးကောက်ပွဲချားဝင်နှောက်ယှက်မှုစိုက်ဘာတိုက်ခိုက်မှုနဲ့တခြားဆွဆွဲချက်တွေလည်းရှိကြောင်းတသက်အထောက်ထားလည်းမပြဘူးလို့ထောက်ပြပြီးအခြေအမြစ်မရှိတဲ့ဆွဆွဲချက်တွေပါလို့ရုရှားသမ္မတကပြောတာပါပြီးခဲ့တဲ့ဧပြီလအတွင်းမှာပဲအမေရိကန်သမ္မတဘိုက်ဒင်ကရုရှားတန်တမာ10ဦးကိုနိုင်ငံတွင်းကနှင်ထုတ်ခဲ့ပါတယ်။ဒါ့အပြင် Solar Winds သတင်းချက်လက်နည်းပညာကုမ္ပဏီအင်တာနက်ဖောက်ထွင်းခံရမှုမှာပတ်သက်တဲ့ရုရှားအစိုးရထောက်လှမ်းရေးအေဂျင်စီတွေကိုစိုက်ဘာအင်တာနက်ဆိုင်ရာအစီအစဉ်တွေပံ့ပိုးပေးတဲ့ရုရှားနည်းပညာကုမ္ပဏီ6ခုကိုလည်းအမေရိကန်အစိုးရကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်။ဖိလစ်ပိုင်မှာမူရစီဝါနဲ့ဆက်ဆက်ရာဇဝတ်မှုတွေကိုဖြိုခွင်းတဲ့အစိုးရရဲ့ဆောင်ရွက်ချက်တွေကိုစုံစမ်းစစ်ဆေးခွင့်ပေးဖို့နိုင်ငံတကာရာဇဝတ်တရားရုံး ICC ရှေ့နေကတင်းနယ်လာနေမှာရှောက်ထားလိုက်ပါတယ်။2018ခုနှစ်ဖေဖော်ဝါရီလအတွင်းမှာစခဲ့တဲ့ကနေဦးစုံစမ်းစစ်ဆေးမှုမှာဖိလစ်ပိုင်နိုင်ငံတွင်းဇူလိုင်လ1ရက်2016ကနေမတ်လ16 2019ခုနှစ်အတွင်းလူသားမျိုးနွယ်အပေါ်စန့်ကျင်ကျူးလွန်တဲ့တပ်ဖြတ်မှုတွေလုပ်ခဲ့တယ်လို့ယုံကြည်ရလောက်ကြောင်းဆုံးဖြတ်ထားတယ်ဆိုပြီးရှင့်နေဖာတူဘန်ဆူရာကပြောပါတယ် ICC ရဲ့ကနေဦးစုံစမ်းစစ်ဆေးမှုကြောင့်2019ခုနှစ်မတ်လ16ရက်နေ့မှာဖိလစ်ပိုင်က ICC အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခဲ့ပါတယ်ဖိလစ်ပိုင်က ICC အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခဲ့ပေမဲ့လည်းအဖွဲ့ဝင်ဖြစ်စဉ်ကရာဇဝတ်မှုကျူးလွန်ကြောင်းဆွဆွဲထားတာကြောင့် ICC အနေနဲ့တရားစီရင်ပိုင်ခွင့်ရှိတယ်လို့ဒီတဲ့င်းပတ်ထဲမှာပဲကိုနှစ်တာရှင့်နေတက်တန်းကုံဆုံတော့မဲ့ရှင့်နေဘန်ဆူရာကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကစီမံခန့်ခွဲတဲ့က ကမ္ဘာတစ်လောကာကွယ်ဆေးပူးပေါင်းဆောင်ရွက်မှု COVAX အစီအစဉ်မှာ COVID-19 ကာကွယ်ဆေးအလုံးရေတန်း880 PFO ဂရီးပြုတဲ့ကြီးစဲပင်ဆက်မှုထိပ်သီးခေါင်းဆောင်တွေကိုကျေးဇူးတင်ကြောင်း WHO အကြီးအကဲကပြောပါတယ်
And I welcome the announcement that G7 countries will donate 870 million vaccine doses.
COVAX ကတစ်ဆင့်ကာကွယ်ဆေးအလုံးရေတန်း880လုတန်းမဲ့G7 ရဲ့ကြီးညာချက်ကိုကြိုးဆိုကြောင်းအကူအညီအထောက်ပံ့ကြီးဖြစ်ကြောင်းဒါပေမဲ့ဒီထက်ပိုပြီးညံ့များလိုအပ်တယ်လို့ညံ့ညံလဲလိုအပ်နေပါတယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောပါတယ
်မတ်တင်ကြီးထိုက်ပါနိုင်ငံတကာသတင်းစီစဉ်တွေကိုတင်ဆက်ခဲ့တာပါရှင်။အင်္ဂါနေ့နေ့က VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့ကျမတို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းခန်းတွေကိုတင်ဆက်မှာပါ။မကြာခင်မှာတော့ COVID ကူးစက်မှုများလာတဲ့ရှမ်းပြည်မြောက်ပိုင်းမှာမြို့အဝင်အထက်စစ်ဆေးမဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ပြဖို့ရှိပါတယ်။ကချင်ပြည်နယ်ရွှေကူမြို့မှာပြီးခဲ့တဲ့ရက်ပိုင်းကလက်နက်တွေဖမ်းမိပြီးတဲ့နောက်စစ်ဆေးရှာဖွေမှုတွေကိုစစ်ကောင်စီတပ်တွေကတိုးမြှင့်လှုပ်ဆောင်နေပါတယ်။ပြည်သူ့ကာကွယ်ရေးအဖွဲ့ PDF နဲ့ဆက်ဆက်ပြီးဒေသခံ10ယောက်ကိုလည်းဖမ်းဆီးထားတာပါ။တချိန်တည်းမှာပဲတနိုင်းမြို့မှာလည်းလူငယ်အယောက် 20 ကျော်ကိုမတရားသင့်တဲ့ဆက်သွယ်မှုနဲ့ဖမ်းဆီးထားပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကအဖမ်းဆီးသတင်းတွေကိုကိုသိန်းထိုင်ဦးကတင်ပြမှာပါရှင်
။ကချင်ပြည်နယ်ရွှေကူမြို့နယ်ဗမာမြို့ကြားကစင်ခန်တရာမှာပြီးခဲ့တဲ့ရက်ပိုင်းကလက်နက်တွေဖမ်းဆီးရမိခဲ့တဲ့သတင်းထွက်ပေါ်ပြီးတဲ့နောက်ရွှေကူမြို့မှာလုံခြုံရေးဘုတ်တင်းကျပ်ထားတယ်လို့ရွှေကူမြို့ကတယောက်က VOA ကိုပြောပါတယ
်။အမေကခဏမိနေလို့ကြားရတော့ဒီလာကကျွန်တော်တို့ရှေးခါစီကိတ်မှီးရတယ်လို့ရှေးခံတရာဆိုတော့ကျွန်တော်တို့ဘယ်လိုဘယ်လိုတော့လာမို့နာယူကနဲ့တော့ပြီးတော့စီစီကိတ်မှာသူကလက်နက်ကိုမိရဆိုတော့သူကဒီနေ့ကမိကားနဲ့မိပြီးတော့ခင်းကြရတယ်သူကအဲ့ဒီသတင်းအဆက်ဆက်မိနေလို့ပေါ့ကျွန်တော်တို့အမပေါင်းကွာလက်ရှိတဲ့ရှာဖွေတဲ့လူတွေတော့ရလိုက်တယ
်လက်နက်တွေဖမ်းမိပြီးတဲ့နောက်မှာနေနေကိုဝင်ရောက်စစ်ဆေးရှာဖွေတာတွေလုပ်နေတယ်လို့အဖမ်းဆီးတချို့လည်းရှိတယ်လို့နောက်ထပ်ဒီသခင်တယောက်ကပြောပါတယ
်အဲ့ဒီလက်နက်မိကကြားပြီးနောက်ပိုင်းတော့အဲ့ရရက်ဆက်ပါပဲမမိရောဒီနေရောပေါ့အဲ့လိုစစ်ဆေးတာရှာခဲ့တာလုပ်နေကြတယ်အဲ့ရက်ဆက်ချင်လို့ဆိုတော့ကောင်းနေတယ်ပဲလာတာပဲဟိုနေရက်ပိုင်းကတော့ညနောက်နေ့ချိန်မှာလုပ်ကြပေါ့အခုရက်ပိုင်းကဒီနေ့ပိုင်းမှာကိုပဲလုပ်လာကြတယ်သူတို့ရဲ့အဆက်ဆက်တင်နေပေါ့နော်ဒီရက်ချေတရင်စားမှရလို့လိုက်တဲ့တော့ကာကြီးကျန်ရတာကတော့ဒီတော့ပုံဝင်ကျင်တော့ကြည့်နေမှာလို့ရှိ
စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ရွှေကူမြို့မှာ73ရက်နေကလက်နက်ဖမ်းဆီးရမိတာရှိခဲ့တဲ့အကြောင်းအခုလိုပြောထားပါတယ
်။နိုင်ကူညီမှုအတင်းအကားတစ်စင်းကိုစင်ခံလာမှဖြစ်တယ်။အမအဲ့ပေါ်မှာလိုက်ပါလာတဲ့တရအဲသူ့မှာချိတော့မှာတော့တန်ရာရရှိထားတယ်။လက်နက်နဲ့ရရှိထားတယ်။စစ်စင်းရကလာတော့ရွှေကူဒီမှာရဲ့စကားကိုဒေါ်လာကြီးရဲ့အတိခတ်တဲ့စစ်ထေတဲ့အိမ်မှာပါရလို့ပြရတယ်။သူနဲ့သူမှတ်ပါတယ်။သူမိမနဲ့တကယ်ပါတယ်။ဒီကောင်ကြီးရတယ်ကျွန်တော်စကူတလက်နဲ့ကြီးရှစ်တော့ပြီးခဲ့တာဟာရှိပါတယ
်။ဖန်စီရမိတဲ့သူတွေကိုစစ်ဆေးပြီးရွှေကူမြို့ချန်တချန်ကနေလက်နဲ့ဒီဖော်ထုတ်ဖန်စီရမိတာရှိကြောင်းလဲဆက်ပြောပါတယ်။ဒီလအစောပိုင်းကစတင်ပြီးရွှေကူမြို့နယ်အတွင်းကကြောက်ကြီးရဲစခန်းတစ်ခုခြုံခိုတိုက်ခိုက်ခံခဲ့ရသလိုရွှေကူမြို့နယ်အနီးမြေကျင်းတနေရာမှာလဲစစ်သမောတွေပြစ်ခတ်ခံခဲ့ရပါတယ်။ကျော်လာလေးရနေကလည်းရွှေကူရဲစခန်းပြစ်ခတ်တိုက်ခိုက်ခံခဲ့ရပါတယ်။ဒီတိုက်ခိုက်မှုတွေဟာ KIA နဲ့သူတို့ပူးပေါင်းဆောင်ရွက်တာဖြစ်တဲ့အကြောင်းရွှေကူမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ SPDF ကသတင်းထုတ်ပြန်ပါတယ်။ကိုရနေတုန်းကလည်းရဲစခန်းနဲ့ရွှေကူသမောစိတ်မှာစိုက်ကတ်ထားတဲ့စီရင်ရင်တွေပြစ်ခတ်တိုက်ခိုက်ခံခဲ့ရတဲ့အကြောင်းသတင်းထွက်ခဲ့ပေမဲ့ SPDF ကသူတို့လက်ချက်မဟုတ်ဘူးလို့ညင်းဆန်ပါတယ်။ဒီတော့တွင်ကချင်ပြည်နယ်တနိုင်းမြို့မှာလည်းလူ20ကျော်ကိုစစ်တပ်ကဖမ်းဆီးပြီးတဲ့နောက်မတရားအတင်းအဥပဒေပုံမှန်စက်ခွန်တင်းနဲ့အမှုဆွဲဆိုထားတဲ့အကြောင်းတနိုင်းဒေသခံတယောက်ကပြောပါတယ
်။သူတို့ကတော့ဘက်ကပြန်လာတဲ့လူငယ်ပေါ့နော်။လူငယ်20ကျော်ကိုကျွန်တော်ဒီတနိုင်းစစ်ပေါင်းကိမှာဖမ်းလိုက်။ဖမ်းပြီးတော့သူတို့ဒီတက္ကသမှာထိနေတာပေါ့။အခုကျွန်တော်တားမိတယ်နော်ဒီစက်ကွန်တင်းနဲ့စက်ကွန်တင်းနဲ့ဆွဲထားရလို့ကြားတယ
်ဖမ်းသီးခံထားရတဲ့လူငယ်20ကျော်အ ਨੇ ကစစ်စင်းနေတဲ့အချိန်၈ရောက်သေးဆုံးခဲ့တယ်ဆိုတော့သတင်းတွေဒေသခံတွေကြားမှာပြန့်နှံ့နေပါတယ်ဒေသတွင်းသတင်းမီဒီယာတခုဖြစ်တဲ့ GNG ကကချင်းသတင်းဌာနကတော့ပြီးခဲ့တဲ့15ရက်နေ့ကလူ29ယောက်ကိုဖမ်းသီးခဲ့တာဖြစ်တဲ့အကြောင်းဖမ်းသီးစစ်စင်းနေစဉ်၈ရောက်သေးဆုံးတာမဟုတ်မှန်တဲ့အကြောင်းနဲ့သူတို့ဒီလ၁၀ရက်နေ့ကနေစက်ကွန်တင်းနဲ့တရားဆွဲဆိုဖို့စစ်တပ်ကနေရဲစခန်းကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းပေါ်ပြထားပါတယ် ဒီနေ့ထုတ်သတင်းစာမှာတော့ KNA ဌာနချုပ်လိုက်စားကိုစစ်တင်နှံစီလို့ရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကညွန်ကြားခိုင်းစီခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားသလိုကရင်ပြည်နယ်က KNU တပ်မှ9နေမီကိုလည်းလက်နက်ခဲယမ်းဝယ်ယူဖို့ဖောက်ခွဲဖြစ်စည်းရေးတွေဆောင်ရွက်ဖို့နဲ့စစ်တင်နှံနေစီလို့ဖို့ညွန်ကြားထားတဲ့အကြောင်းဖော်ပြထားပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးပါရှင်။ကချင်ပြည်နယ်ကအခြေအနေတွေပြီးတော့ချင်းပြည်နယ်ကအခြေအနေတွေကိုကြည့်ကြရအောင်ပါ။မင်းတပ်မျိုးကထွက်ပြေးလာရတဲ့စစ်ဘေးဒုက္ခသည်တွေစီပေးပို့တဲ့ရိတ်ခါလမ်းကြောင်းကိုအာဏာပိုင်တွေကပိတ်ဆို့သိမ်းဆီးနေတာကြောင့်တောတောင်တွေထဲခိုလုံနေရတဲ့ဒုက္ခသည်တွေအတွက်တောက်ရည်သန်းနဲ့အရေးပေါ်အကူအညီတွေရောက်ဖို့အခက်အခဲဖြစ်နေပါတယ်။ဒီအခက်အခဲတွေကိုကျော်လွှားပြီးအရေးပေါ်စားနပ်ရိတ်ခါမိုးကာတွေပေးပို့နိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့ကယ်ဆယ်ရေးအဖွဲ့တချို့နဲ့ဒုက္ခသည်တွေကတောင်းဆိုနေကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအကြောင်းစုံကိုပြောပြမှာပါရှင
်မင်းတပ်မျိုးမှာစစ်ကောင်စီတပ်တွေကလုံခြုံရေးတိုးချပြီးနိုင်ငံစိုးမိုးရေးလှုပ်ဆောင်လာတာကြောင့်ဒေသခံတွေဟာနိစ္စရာအရက်လေးမျက်နှာကကြေးရွာတွေစီစေဘေးရှောင်နေကြရတာပါစစ်ရှောင်နေတဲ့ကလူအ ਨੇ စုကိုသာအနီးဝန်းကျင်ကျေးရွာတွေကလက်ခံကျေစုနိုင်ပေမဲ့အများစုကတော့တောတောင်တွေထဲရွက်ပြင်ထိုးပြီးဖြစ်တယ်လို့ပုံခုနေရပါတယ်။ဒီကြားရဲ့အစားနပ်ရိက္ခာတည်ယူတဲ့မင်းနှမ်းမြို့မြောက်ဖက်မြို့အဝင်လမ်းစုံလမ်းကွာကိုစစ်တပ်ကပိတ်ဆို့ထားတာကြောင့်အရေးပေါ်အကူအညီတွေပို့ပြီးလိုအပ်လာနေတယ်လို့မင်းတပ်ကစစ်ဘေးရှောင်ကိုဂျိုးဆက်မန်းကပြောပါတယ
်။အခုဒီမင်းတပ်ရဲ့မြောက်ဖက်ခြမ်းပေါ်တော့အဲ့မှာကတော့အဝင်လမ်းကိုလည်းပိတ်ထားတာရှိတယ်ပြီးခါကျတော့လမ်းစုံဖြတ်တဲ့နေရာပေါ်တော့ကျွန်တော်တို့ရင်ဒီလမ်းစုံမဖြတ်ရင်ဘယ်နေရာမှာတော့လို့မရဘူးလမ်းစုံကျွန်တော်ရိတ်ခါလမ်းကြောင်းမှာလည်းတန်ဆွဲထားတာရှိတယ်ရိတ်ခါတဲ့ကိုလမ်းကြောင်းတွေပြတ်နေတော့ကျွန်တော်တို့အဲ့ဒါတွေတော့အခက်အခဲရှိတယ်ဗျအခက်အခဲကတော့အစားတောက်ရှိမယ်နေစရာလိုအပ်မယ်အဆေးဝါးကတော့လိုအပ်တယ်ပန်းတယ်ဒါပေမဲ့အဲ့ထက်ကအနည်းထယ်တွေလိုအပ်တယ်အခုဒီမှာကရာဒီယိုကမိုးတောက်လျှောက်ရနေတော့လေအနှွေးထဲမှာမိုးကလိုမျိုးနဲ့ပေါ့နော်အဲ့ဟာမျိုးတွေပြေးနိုင်ရဲ့အဆင်ပြေတယ်ပြီးတော့အာကျွန်တော်တို့ကပြေးလွှားနေရတဲ့အတွက်ကြောင့်ဒီရေပေါ့နော်ရေကိုကြတော့ကြိုချက်ပြီးတော့တောက်ဖို့အချိန်လည်းမရှိဘူးဒီတိုင်းပဲတောက်ကြတာဆိုတော့ဒီမိုးတွင်းမှာဝင်းချောဝဲကျက်တွေဖြစ်လာဆိုင်နေပေါ့နော်ဆိုတော့အဲ့ဒီတဆေးပြားတွေပေါ့နော်အဲ့ဟာတွေတော့ခူလုံးလုံးဆင်းတဲ့တလုံးမှာအဲ့ဟာတွေတော့လိုတယ်လို့ကျွန်တော်မြင်တယ်
မင်းတပ်မှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်လာခြင်းကစပြီးမင်းတပ်စစ်ဆောင်တွေကိုအရေးပေါ်ရိတ်ခါပေးပို့နေတဲ့မုံရွာမြို့ကပြည်သူ့မှပြည်သူတို့အစီအစဉ်တာဝန်ခံကိုဝင်းစော်ခန့်ကတော့စစ်ဘေးဆောင်တွေကိုရိတ်ခါဖြတ်တောက်နေတဲ့ကိစ္စအပေါ်နိုင်ငံတကာအတိုင်းအဝန်းကကူညီဖြည့်ရှင်းပေးဖို့တောင်းဆိုလိုက်ပါတယ
်မင်းတပ်ကိုသွားမဲ့လမ်းကြောင်းမှန်လို့မျိုးကိုဖိတ်ဆို့ပြီးတော့မှဒီအခြေခံစားပောက်ကုန်ဖြစ်တဲ့တန်စီစီဝါကလေးသူငယ်တွေအမျိုးသမီးတွေအတွက်အနွေးတွေစတဲ့ကုညီကယ်ဆယ်ရေးဆိုင်ရာပစ္စည်းတွေကိုပို့ဆောင်နေတဲ့နေရာမှာဖန်စီမှုတွေချက်စီမှုတွေတိမ်းဆဲမှုတွေနဲ့တူအဲဒီလိုမျိုးပို့ဆောင်မှုတွေဘယ်လိုမှဒါမဖြစ်နိုင်တဲ့အနေအထားမျိုးဖြစ်တယ်။ဘောကမင်းတပ်မှာရှိနေတဲ့ပြည်သူလူထုဟာဒီခုရာသီဥတုရှိနေရရောထိုးစစ်ဆင်းနေတဲ့အနေအထားမှာအခက်အခဲများစွာကြုံတွေ့နေရတဲ့အတွက်ကျွန်တော်တို့အဓိကဒီဆန်စီရဲ့စီဝါရဲ့ကိုကျွန်တော်တို့အမြန်ဆုံးပို့ပြီးဖို့လိုအပ်နေတဲ့အနေအထားမှာကျွန်တော်တို့ရှိပါတယ်အဲ့ဒီအတွက်နိုင်ငံတကာအနေနဲ့လည်းပါဝင်ပြီးတော့မှကျွန်တော်မင်းတပ်ပြည်သူလူထုကိုကူညီပေးရတာကျွန်တော်အနေနဲ့လည်းမြစ်တိုက်ရခိုင်နေပါတယ
်မင်းတပ်အပါအဝင်ချင်းပြည်နယ်ဒေသတချို့မှာပြည်တွင်းစစ်ဆောင်ဒုက္ခသည်တွေခူလုံနေမဲ့ IDP ဒုက္ခသည်စခန်းတွေတတ်မှတ်ထားတာရှိပေမဲ့စစ်တပ်ကလိုက်လံရှင်းလင်းနေတဲ့အတွက်ဒေသခံတွေဟာနေရာအတိတ်ကြမရှိဘဲမကြာခဏရွှေ့ပြောင်းနေရတယ်လို့ကိုဂျိုးဆက်မန်းကပြောပါတယ
်ဒီရွာတွေမှာတော့IDP camp ကိုကျွန်တော်တို့တရားဝင်ဖွဲ့တော်ဖွဲ့ထားပေမဲ့အဲ့နေရာတွေလည်းသူတို့ကလက်နေချင်းနဲ့ဆော်ထားတာရှိတယ်ပေါ့ကွာအဲ့အကြောင်းကတော့ IDP camp ဆိုရင်လည်းစိတ်မချရအောင်မလုံခြုံမှုဆိုတဲ့အနေထားမှာရှိနေတော့အာဒီလူထုတွေကမနေရကြအောင်အနေနာရောက်ပြီဆိုရင်သူတို့ကကြေးကြပြီဆိုတော့တော့တဲမှာနေတဲ့အားလုံးမျိုးတွေရှိတယ်ပေါ့နော်ပြီးတော့ဒီရွာရဲ့ဘေးနားတွေဒီချောင်းထဲတွေမှာသူတို့ကဒီတလပတ်တဲထိုးပြီးခါကြမှာမနေရလည်းရှိပဲပေါ့နော်ပြီးတော့ကျွန်တော်တို့စစ်ပေးရှောင်းနေတယ်တောထဲမှာပဲမွေးတဲ့ဟာလည်းရှိတယ်ဒီမိုးရွာထဲမှာဒီရက်သားလေးသုံးလျက်သားကလေးလေးနဲ့ဒီမိုးရွာထဲမှာပြေးပြီးတော့ကလေးအဲ့လိုမျိုးဆုံးရှုံးသွားတဲ့အသက်ဆုံးရှုံးသွားတဲ့ဟာလည်းရှိတယ
်ဒေသခံတွေကတော့မိမိနေအိမ်ကိုပြန်ရမယ့်ရက်ကိုမျှော်လင့်နေပေမဲ့ဘယ်နေလဲဆိုတာမသိနိုင်သေးဘူးလို့ကိုဂျိုးဆက်မန်းကရှင်းပြပါတယ
်လူတိုင်းကကိုယ့်အိမ်ကိုပြန်ပြီးတော့ အစီအပြန်နေချင်တာပေါ့ကွာဒါကတော့ဒီမှာစစ်ပေးချောင်းတဲ့လူအလုံးကအမြဲတမ်းကြီးသွားပြီးတော့ပြောနေတဲ့စကားပါပဲဒါပေမဲ့အဲ့အချိန်ကြီးပြန်ရောက်ဖို့ဆိုတော့ကျွန်တော်တို့အချိန်ကြာလားဘယ်လောက်ထိကြာအောင်မလဲပါရရင်ဆိုင်ရအောင်မလဲကျွန်တော်မသိနိုင်သေးဘူးပေါ့နော်
ချင်းပြည်နယ်မှာမင်းတပ်မျိုးဟာစစ်ကောင်စီတပ်တွေကိုအကြိမ်ပေါင်းများစွာခုခံတွန်းလှန်နေတဲ့ဒေသဖြစ်ပြီးအခုနောက်ပိုင်းထန်တလန်မြို့ဘက်မှာပါဒေသခံပြည်သူ့ကာကွယ်ရေးတပ်ရဲ့ခုခံမှုကြောင့်တိုက်ပွဲတွေဆက်ဖြစ်လာပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါအခုတော့စစ်ကောင်စီကဒေါက်ဆန်းစုကြည်ကိုစတင်ရုံးထုတ်စစ်ဆေးနေတဲ့အပေါ်တုံ့ပြန်ချက်တွေကိုစူးစီးတင်ပြမှာပါရှင်စစ်ကောင်စီရဲ့ဆွဲချက်တွေကိုကြည့်မယ်ဆိုရင်ဒေါက်ဆန်းစုကြည်ဘက်ကပြန်ပြီးခြေပနိုင်တဲ့အားသာချက်တွေရှိနေတယ်လို့လူ့ခွင့်ရေးရှင်းနေဦးမင်းလွင်ဦးက VOE ကိုပြောပါတယ်နေပြည်တော်တရားရုံးမှာတနင်္လာနေ့ကဒေါက်ဆန်းစုကြည်ပေါ်ဆွဲထားတဲ့အမှုတွေထဲမှာတဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဆိုင်ရာဥပဒေနဲ့ပို့ကုံတွင်းကုံပုံမှဆက်သွယ်ရေးဥပဒေပုံမှစတဲ့အမှုသုံးမှုကိုပထမဆုံးကြားနာစစ်ဆေးခဲ့တာပါအခုလိုဒေါက်ဆန်းစုကြည်အနေနဲ့2020ရွေးကောက်ပွဲစည်းရုံးရေးကာလမှာကိုဗစ်စီမံစည်းကမ်းတွေကိုချိုးဖောက်တဲဆိုတဲ့စစ်ကောင်စီရဲ့ဆွဆွဲချက်တွေမှာခိုင်လုံမှုမရှိဘဲအားနည်းချက်တွေအများကြီးရှိနေတယ်လို့နော်ဝေးအခြေစိုက်မြမလူခွင့်ရေးရှိနေဦးမင်းလွင်ဦးက VOA ကိုပြောပါတယ်
ကိုဗစ်စီးနေစီကနေရလူစုလူဝေးမလို့ရငါဦးတဲ့ပို့ပြီးတော့စုပြုံးမလို့ရတိုးတဲ့အချက်အလက်တွေနဲ့တော့ကျင်းလို့နေတာကိုကျွန်တော်တွေ့ရတယ်။ဒေါက်ဆန်းစုကြည်ကခြံရှိကိုမော်တော်ကားနဲ့ဆက်မောင်းသွားတဲ့ဥက္ကာကိုလက်ဖက်ပြရုံသိစရာတစ်ခုပဲရှိတယ်ဆိုတော့ကျွန်တော်တို့တက်တဲ့ထောက်ထားနေတယ်တင်ပြနိုင်တဲ့အခြေအနေဖြစ်ပါတယ်။ပြုံးစုဖက်ကနေပြီးတော့ကြီးမှုကျင်းပတဲ့ပွဲတွေမှာဥပမာဆိုရင်တန်လင်းခေါင်းဆောင်တရားဖွင့်မယ်ဆိုလို့ရှိရင်မတ်စတာဓာတ်ရလည်းတရားမှမတွေ့ရဘူးเนาะနောက်ပြီးတော့လူစုလူဝေးအုပ်လိုက်ပြီးဓာတ်ပုံရိုက်ထားတဲ့ဥစ္စာလူမျိုးတော်မှရှိတယ်ဒါတွေကိုဘလုံးဝအေးဆွာခြင်းမရှိဘူးဆိုတာတွေကိုကြည့်ချင်အောင်ပြေလို့သူ့ရဲ့စီမံဆောင်ရွက်မှုကတော်ဆန်းစုကြည်ကိုတမင်သက်သက်အမှုရှင်ဖန်ဆီးဖို့အတွက်ယူရလှုပ်ဆောင်နေဆိုတော့ထင်ရှားရှားပေါ်လင်းစီတယ်လို့ပဲကျွန်တော်ကပြောချင်ပါတယ်ဗျာ
အဲ့ဒါဆိုရင်ဒီဆက်သွယ်ရေးဥပဒေပုံမှပို့ကုံတွင်းကုံပုံမှတို့ ਨੇ တော်ဆန်းစုကြည်ကိုဆွဲထားတဲ့အမှုတွေပေါ်မှာရောဘလို့သုံးသက်လဲရှင်
ဆက်သွယ်ဥပဒေပုံမှန်နဲ့တရားစွဲဆိုထားတဲ့ကိစ္စရပ်ကိုကျွန်တော်ကြည့်မယ်ဆိုလို့ရှိရင်လေဆက်သွယ်ရေးစကားပြောဆက်တွေကဒေါက်တာဆန်းစုကြည်အနေနဲ့ဝယ်ယူပေးထားတာမရှိဘူးနောက်ပြီးတော့တခါမိမိရဲ့လုံခြုံရေးအဖွဲ့တွေတုံးတဲ့ပစ္စည်းကိုဒေါက်တာဆန်းစုကြည်အနေနဲ့ဘလို့မှသိရှိနိုင်စွာမရှိဘူးနောက်ပြီးတော့ဒီပြည်ဒေးကနေပြီးတော့လုံခြုံရေးအဖွဲ့တွေခန့်နာတာဖြစ်တယ်ဒီပြည်ဒေးကနေပြီးတော့ပဲလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုစီမံခန့်ခွဲတာဖြစ်တယ်ဒါကြောင့်တော်ဆန်းစုကြည်အနေနဲ့ဒါတွေကိုသိရှိခြင်းလည်းမရှိဘူးအဲဒီလိုသိရှိခြင်းမရှိတဲ့အပေါ်မှာတော်စုရဲ့ဒီမှန်ခံဝဲမှုအောက်မှာရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့အခုလိုမျိုးဆွဲဆိုထားတဲ့ဥစ္စာတွေကနိုင်ငံရေးအရပြင်ငယ်သွားအောင်နိုင်ငံရေးအရထောက်ခံမှုကျဆင်းသွားအောင်တော်ဆန်းစုကြည်ပေါ်မှာပြည်သူလူထုတွေရဲ့ယုံကြည်မှုလျော့နေသွားအောင်စတဲ့ယူရချက်တွေနဲ့လှုပ်ဆောင်နေလို့ပဲကျွန်တော်တို့မြင်ပါတယ်ခင်ဗျာ
အဲ့တော့အခုဆိုရင်တရားဆွဲတဲ့အတွက်ကုန်ကြစရိတ်တွေကထွက်လာပြီပေါ့နော်အဲ့တော့ဒီကုန်ကြစရိတ်တွေကိုဒေါက်ဆန်းစုကြည်ကပေးရမှာလားအဲ့ဒီကုန်ကြစရိတ်တွေကိုဘသူကပေးမှာလဲရှင
်ဒေါက်တူပေါ်တရားဆွဲဆိုထားတဲ့ဈေးစကားတွေနဲ့ပတ်သက်လို့ကတော့ဒီနိုင်ငံတော်ကနေပြီးတော့ဆွဲဆိုတဲ့ကိစ္စဖြစ်တဲ့အတွက်နိုင်ငံတော်ကပဲကုန်ကြခံနိုင်မယ်လို့မြင်ပါတယ်သို့တော်လည်းပဲဒေါက်တူဘက်ကလိုက်ပြီးတော့ခုခံချိပါတဲ့ရှေ့နေတွေကတော့အခမဲ့လိုက်ပါဆောင်ရတဲ့ကိစ္စဖြစ်တဲ့အတွက်ကြော်တော့ကျွန်တော်တက်တွင်စဉ်းစားပြရမလို့ဘူးလို့ကျွန်တော်မြင်တယ်။တရားစွဲဆိုတဲ့ကိစ္စရမှာကုန်ကြစရိတ်တွေရှိတယ်ဆိုတာမှန်သမျှကိုနိုင်ငံတော်ကဆွဲဆိုတာဖြစ်တဲ့အတွက်နိုင်ငံတော်ကပဲကုန်ကြခံနိုင်မယ်လို့ပဲကျွန်တော်ကမြင်ပြောနိုင်ပါတယ်ခင်ဗျာ
။ဒီကနေ့ဇွန်လ15ရက်နေ့မှာဒေါက်ဆန်းစုကြည်ကိုတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာဥပဒေပုံမှ25နှစ်ဆွဲထားတဲ့အမှုနောက်တမှုနဲ့တမရဦးဝင်းမြင့်နေပြည်တော်စီပင်တရားရေးကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အတူ၃ရောက်တွဲဆွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါခွေးတို့ကိုဆက်လက်စစ်ဆေးဖို့ရှိတယ်လို့အကျိုးဆောင်ရှင်တွေက VOE ကိုပြောပါရယ်အခုလိုစေအုပ်စုကဒေါက်ဆန်းစုကြည်ကိုဆွဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့ American ပြည်ထောင်စု Maryland ပြည်နယ်ချင်းလူမျိုးအဖွဲ့စီဥက္ကဋ္ဌdon cup ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်မရှိတဲ့အမှုကိုမရှိရှိအောင်လှုပ်ကြံပြလို့တာပါဒီအမှုတွေကဟိုဒေါန်ဆန်းစုကြည်ကျိုးလွန်နေဆိုတာတခုမှမဟုတ်ပါဘူးစစ်အုပ်စုကြီးစစ်ကောင်စီရဲ့နေဘရမသူတို့အကြောင်းပြချက်မျိုးမျိုးရှာကြံဘရမဖွင့်တဲ့အမှုတွေပါဘာလို့လဲဆိုတော့အ ခုချိန်မှာလည်းကျွန်တော်မြန်မာနိုင်ငံမှာဥပဒေဆိုတာမရှိတော့ပါဘူးဥပဒေဆိုတာတိနက်ထိဝါမှာပဲရှိပါတယ်
ဒေါ်ဆန်းစုကြည်ပေါ်ပြမှုဆိုင်ရာတရားစွဲဆိုမှုတွေဟာအတုအယောင်တွေသာဖြစ်ပြီး2020ပြည့်နိုဝင်ဘာရွေးကောက်ပွဲမှာသူအပြတ်သက်အနိုင်ရခဲ့တာကိုပယ်ဖြတ်ဖို့နိုင်ငံရေးလှုံ့ဆော်မှုရည်ရွယ်ချက်ရှိရှိလှုံ့ဆော်တာဖြစ်တယ်လို့နယူးယောက်ခြေဆိုင်လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကြီး HRW အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robinson ကပြောပါတယ်တနင်္လာနေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာလဲဒေါ်ဆန်းစုကြည်ပေါ်ဆွဆွဲချက်တွေအားလုံးရုပ်သိမ်းဖို့နဲ့သူ့ကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့လဲတောင်းဆိုထားပါတယ်ရှင
်။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလဲကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web browser တွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေရှင်။အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိဆက်လက်တင်ဆက်နေပါတယ်။အခုတော့ရှမ်းပြည်မြောက်ပိုင်းကအခြေအနေကိုကြည့်ကြရအောင်ပါ။ရှမ်းပြည်မြောက်ပိုင်းကမြို့တချို့မှာ COVID-19 ပိုးကူးစက်သူတွေရှိလာတဲ့အတွက်မြို့ဝင်မြို့ထွက်ဂိတ်တွေမှာစစ်ဆေးမှုတွေပြုလုပ်နေပါတယ်။လာရှိုတီဘောမြို့တွေမှာမြို့ဝင်မြို့ထွက်စစ်ဆေးနေတယ်လို့အတီးပြုတ်လူနာတွေနဲ့ထိတွေ့ခဲ့သူတွေကိုတီးခြားခွဲထားမဲ့ quarantine center တွေကိုလည်းဖွင့်ထားပါဗျ။ဒီအကြောင်းအပြည့်စုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကတင်ပြမှာပါရှင်
။ရှမ်းပြည်မြောက်ပိုင်းလာရှိုမြို့မှာသခိုင်းတိုင်းတမှုမြို့ကပြန်လာသူတွေကနေကိုဗစ်ကပ်ရောဂါစတင်ကူးစက်ခဲ့တာမှာတပတ်အတွင်းပိုးတွေ့ရှိသူ40နီးပါးရှိနေပါတယ်။ကိုဗစ်ပိုးတွေ့ရှိသူတွေများလာတဲ့အတွက်မြို့ဝင်ဂိတ်တွေမှာအဖျားတိုင်းတာတာတွေခရီးသွားရာဇဝင်ကောက်ယူတာတွေကိုပြုလုပ်နေပါတယ်။ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရဂျွန်လ23ရက်တရက်ထဲမှာတင်လာရှိုးမြို့မှာပိုးတွေ့ရှိသူ14ဦးရှိပြီးလာရှိုးဆေးရုံကြီးမှာကုသဖို့ထားရှိထားရပြီးထိဆက်သူတွေအတွက်လည်းကွာရန်တင်းစင်တာတွေပြင်ဆင်နေတယ်လို့လာရှိုးကိုဗစ် -19 အရေးပေါ်အဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ်။
ဒီတင်မှာတော့အဲ့ဒီဟိုဟာဆေးလက်မဆေးထိုးပြီးကြောင်စစ်တယ်နောက်ပြီးတော့ဒီကီဆေးထောက်ခံစားပေါ့ခီးသွားခွင့်ဆေးထောက်ခံစားပမပါစစ်တယ်လို့တော့သိရတယ်ဗျအဲ့အဲ့ဒါတော့စစ်တယ်ဗျဒါပေမဲ့သူတို့ဘယ်လိုပြောမလဲအဆေးမထိုးလာလဲပဲသူတို့ရဲ့ခီးသွားမှတ်တမ်းယူပြီးတော့မှဒီတန်းလွတ်တယ်လို့ပဲသိရတယ်ဗျဆေးထိုးပြီးကြောင်မှတ်တမ်းရဲ့နောက်ပြီးတော့လာတဲ့လမ်းကြောင်းပေါ့နော်ကိုဒီကဒေတာထုတ်ခွာခင်းအဲ့ဒီအနေထောက်ခံချက်ပေါ့အဲ့ဒါစစ်တယ်လို့ပဲသိတယ်ဗျအဲကျွန်တော်တို့အဲ့ဒီမှာရင်းနှုံးကတော့ကျွန်တော်တို့ပရိုက်တာတည်းတည်းသွားပြီးထိုင်နေ၊ကူညီပေးတာရှိတယ်အခုဒီဘက်နောက်ဘက်မှာတော့ကျွန်တော်တို့အဲ့ဒီကိုဗစ်စင်တာလေးအဲ့ဒီဟောပေါ်တော့ဂိတ်တွေမှာသွားပြီးတော့ဟောကူညီပေးတာတည်းမရှိတဲ့အတွက်ကြောင့်ကျွန်တော်တို့တိကျမသိရဘူးဗျအရင်နှုံးကတော့ကောလိပ်မှာလုပ်တယ်နောက်တကစားတင်ကျောင်းမှာလုပ်တယ်မိုးကုတ်ဝိပဿနာမှာလုပ်တယ်ဗျအခုတော့မိုးကုတ်ဝိပဿနာတစ်ခုပဲရှင်နေဗျကျွန်တော်လည်းအဲ့လိုအတိအကျတော့မသိသေးဘူးဒီနေ့မှသူကဒီစနာတော့ပြင်ဆင်နေပြီလို့ပဲကျွန်တော်သိရတယ်ဗ
ျရှမ်းပြည်နယ်တီဘောမြို့မှာလည်းပိုးတွေ့ရှိလူနာ၄ဦးရှိပြီးဖြစ်တဲ့အတွေ့ကွာရန်တင်းစင်တာဖွင့်ပြီးအတီးပြုတ်လူနာနဲ့ထိတွေ့ခဲ့သူတွေကိုတီးခြားခွဲထားဖို့ပို့ဆောင်ထားတယ်လို့တီဘောမြို့ပရိဟိတအသင်းတင်းကတာဝန်ရှိသူတဦးကပြောပါတယ
်ဒီတီဘောမြို့နဲ့လက်မလာမှာနော်လက်မလာအဲ့မှာအားလုံးအဲဟိုပထမတော့3ယောက်ပေါ့နော်3ယောက်3ယောက်နဲ့တူရဲ့ contact က9ယောက်အဲ့ဒီနေ့ထပ်ပြီးဆက်လိုက်တော့နောက်တစ်ယောက်ထပ်သေးတယ်အားလုံး၄ယောက်အဲ့ဒါတို့ကဒီတီဘောတည်ုံလာဖို့ရတယ်ဟုတ်အဲ့ဒီနေ့တော့ကျွန်တော်တို့ခီးစက်လူနာခီးစက်တဲ့သူ contact 6ယောက်တော့ quarantine center ကိုပို့လိုက်တယ်ဒီနေ့စပြီးတော့ quarantine center လောက်သားရတော့နော်ဟုတ်ကဲ့သူနဲ့ခီးစက်တဲ့လူတွေကိုစီးကံထားတာပေါ့နော်ဟုတ်ကဲ့အဲ့ကျွန်တော်တို့ဒီထွေထွေဒီအုပ်ချုပ်ရေးဦးစီးဌာနပေါ့အဲ့ဒါနေပြီးတော့မှကျွန်တော်တို့ဒီဟို contact လူနာတွေထားဖို့တဲ့ quarantine center လောက်ပြီးသားတော့ပေါ့နော်ဒီနေ့မှဒီနေ့လောက်သားရတယ်ဟုတ်
ရှမ်းပြည်မြောက်ပိုင်းထဲကပဲကိုဗစ်အတီးပြုတ်လူနာမရှိသေးတဲ့မူဆယ်ကြောင်မဲစားတဲ့မျိုးတွေမှာလည်းမြို့အဝင်အထွက်တွေမှာအပြားတိုင်းတာတွေနှာခေါင်းစည်းဝေးတာတွေပြုလုပ်နေပါတယ်။ရှမ်းပြည်နယ်ထဲမှာကိုဗစ်ကူးစက်သူတွေရှိလာပြီးမဲ့သေဆုံးသူရှိတယ်လို့တော့မသိရသေးပါဘူး။ မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်သူအခုရက်ပိုင်းမှာရာကျော်ရှိနေပြီးကိုဗစ်တတရလိုင်းဖြစ်နေပြီလားဆိုတဲ့မေးခွန်းတွေလည်းပေါ်ထွက်နေပါတယ်။အတီးပြူလူနာအများဆုံးကစကိုင်းတိုင်းနဲ့ရန်ကုန်မြို့ဖြစ်ပါတယ်။ကိုဗစ်ရောဂါကူးစက်မှုစိုးရင်စရာကောင်းလောက်အောင်များပြားနေတဲ့အိန္ဒိယနိုင်ငံနဲ့ထိစပ်နေတဲ့စကိုင်းတိုင်းတမူးခရိုင်မှာဆိုရင်ခန်းပတ်မြို့ဈေးပိတ်ထားရပါတယ်။ကျမအီဝန်ကြီးဌာနရဲ့ဂျွန်လ14ရက်ည7နာရီထုတ်ပြန်ချက်အရဓာတ်ခွဲနမူနာ2650ခုမှာအတီးပြူလူနာ223ယောက်တွေ့ရှိပြီးသေဆုံးသူနောက်ထပ်4ယောက်ရှိတယ်လို့သတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာစုစုပေါင်းကိုဗစ်အတီးပြူလူနာ3000ခွဲနီးပါးရှိပြီးသေဆုံးသူက3248ယောက်ရှိနေပါတယ်ခင်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA Pages တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရစေ။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
VOA မြန်မာပိုင်းအစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။အခုကျမတို့ဒီ VOA မြန်မာပိုင်းရဲ့နက်နက်ခင်းအစီအစဉ်ကိုရေဒီယိုအပြင်အခုဒီစတူဒီယိုကနေရုပ်သံနဲ့ပါဖြည့်ဆွတ်ထုတ်လင်းနေပါတယ်ရှင်။ဒီ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲမှာတင်ဆက်နေပါတယ်ရှင်။အခုတော့စီးပွားရေးကဏ္ဍကိုနားဆင်ဖို့အချိန်ရောက်ပါပြီ။မတ်တင်ကီထိုက်အပတ်စဉ်တင်ဆက်နေတာပါ။Ransomware လို့ခေါ်တဲ့ computer စနစ်ကိုတိုက်ခိုက်ငွေညှစ်တဲ့ကိစ္စတွေကကဘာတလွားမှာများလာနေပြီးလက်တလောဖြစ်ခဲ့တဲ့ computer စနစ်တွေအပေါ်အဆိုးရွားဆုံးတိုက်ခိုက်မှုတချို့နဲ့ပတ်သက်လို့တော့ရုရှားမှာအခြေစိုက်တဲ့ရာဇဝတ်ဂိုင်းတွေကိုတန်တရားရှိထားပါတယ်။ Ransomware နဲ့တိုက်ခိုက်မှုတွေအကြောင်း Michael Queen ရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကီထိုက်ကတင်ပြမှာပါရှင်။
အမေရိကန်ရှိဘက်ကံယူတန်းဒေသတစ်ခုလုံးရဲ့ထက်ဝက်နီးပါးကိုလောင်စာဆီထောက်ပံ့တဲ့အကြီးကရေနံပိုက်လိုင်းကြီးစီမံခန့်ခွဲသူကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးစိုက်ဘာတိုက်ခတ်ခံရပြီးတဲ့နောက်လုပ်ငန်းကွန်ရက်ကြီးတစ်ခုလုံးကိုပိတ်ခဲ့ရတာပါအမေရိကန်တောင်ပိုင်းပင်လယ်ကွေ့ကရေနံချက်စက်ရုံတွေနဲ့နိုင်ငံအရှေ့ပိုင်းတောင်ပိုင်းတစ်လွှာကိုချိတ်ဆက်ထားတဲ့မိုင်9500အရှေ့ပိုက်လိုင်းတွေကတဆင့်ဓာတ်ဆီဒီဇယ်လေယာဉ်သုံးအပါအဝင်တခြားလောင်စာဆီစီပေပါပေါင်းတရက်ကို 1.5 သန်းလောက်ကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးကပို့ဆောင်ပေးနေတာပါအမေရိကန်ရဲ့အကြီးဆုံးလောင်စာဆီတဲပို့ပိုက်လိုင်းကြီးကိုလိုနီယယ်ပိုက်လိုင်းရဲ့ကွန်ပျူတာတွေတိုက်ခိုက်ခံရမှုကြောင့်လုပ်ငန်းတွေရပ်ဆိုင်ခဲ့ရတာမှာအမေရိကန်ရှိဘက်ကံယူတန်းဒေသတွေမှာ73စီဖြန့်ဖြူးမှုကိုထိခိုက်ခဲ့ရသလိုလူလူကြားမှာလည်းစိုးရိမ်စိတ်နဲ့အလူအယက်ဝယ်ယူတာတွေဖြစ်ခဲ့ပါတယ်နောက်ပိုင်းမှာတော့ကွန်ပျူတာစနစ်ပြန်လည်အသုံးပြုနိုင်ရေးအတွက်ဒေါ်လာ 4.4 သန်းပေးခဲ့ကြောင်းကိုလိုနီယယ်လုပ်ငန်းကြီးကဝန်ခံခဲ့ပါတယ်။ကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးရဲ့အမှုဆောင်အရာရှိချုပ်ဂျိုးဆက်ဘလန့်ကလုပ်ငန်းတွင်းကွန်ပျူတာကွန်ရက်ကိုဖျက်တောက်ခဲ့တဲ့ဟက်ကာတွေကိုဒေါ်လာ5သန်းပြန်ပေးငွေပေးဖို့ဆုံးဖြတ်ခဲ့တဲ့အခိုက်အတန့်ကိုအခုလိုပြန်ပြီးတော့ပြောပြပါတယ်
။ It was the hardest decision I made in my 39 years in the energy industry.
စွန့်ရင်လုပ်ငန်းကဏ္ဍမှာ39နှစ်တာအလုပ်လုပ်ခဲ့တဲ့ကာလအတွင်းဒီကိစ္စကအခက်အခဲဆုံးဆုံးဖြတ်ချက်ဖြစ်ပါလေတဲ့။ကိုလိုနီယယ်ပိုက်လိုင်းဟာနိုင်ငံအတွက်ဘလောက်အရေးကြီးတယ်လဲဆိုတာကိုသိရှိနားလည်ထားတဲ့အတွက်နိုင်ငံရဲ့အကျိုးစီးပွားကိုရှေ့တန်းတင်ခဲ့ပါတယ်လို့သူကပြောခဲ့တာပါ။ပြန်ပင်းငွေမပေးမချင်းအဖွဲ့အစည်းတွေလုပ်ငန်းလဲပတ်လို့မရအောင်ကွန်ပျူတာစနစ်ကိုတိုက်ခိုက်မှုဖြစ်တဲ့ကိစ္စတွေကတိတိတသားတိုးလာနေတယ်လို့ကြမ်းကျင်သူတွေကပြောဆိုထားပြီးအမေရိကန်ပြည်တော်စုအတွင်းလက်တလောတိုက်ခိုက်ခံရမှုတွေမှာတော့ကိုလိုနီယယ်ရေနံပိုက်လိုင်းလုပ်ငန်းကြီးတိုက်ခိုက်ခံရမှုလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းကွန်ပျူတာကွန်ရက်ကိုဖောက်ထွင်းသူဟက်ကာတွေကစေယုံတွေတေယူပို့ဆောင်ရေးဌာနတွေနဲ့ စားမျက်ရိခါထောက်ပံ့မှုလို့အရေးကြီးတဲ့လုပ်ငန်းကြီးတွေကိုပြစ်မှတ်ထားခဲ့ကြပါတယ်။ဒီတိုက်ခိုက်မှုတွေကနှင်နမိတ်ကန့်သက်ချက်မရှိသလိုဒီဂျစ်တယ်ငွေကြေးနဲ့တောင်းတဲ့ငွေကိုပေးချရတာကြောင့်ပြစ်မှုကျူးလွန်သူတွေကိုဖမ်းဆီးရမိဖို့ကလည်းခက်ခဲပါတယ်။ကွန်ပျူတာစနစ်ရဲ့အနှစ်ချက်တွေကိုဟက်ကာတွေကနှီးမျိုးစုံသုံးပြီးတော့အမျက်ထုတ်ကြတာပါ။ဝန်ထမ်းတွေထံကိုတစ်ဖက်လှည့်နဲ့အီးမေးလ်တွေပေးပို့ဖြန့်ချီစေပြီးတဲ့နောက်ကွန်ပျူတာတွေချိတ်ဆက်ထားတဲ့ network မှာကွန်ပျူတာဗိုင်းရပ်စ်ထည့်ဖို့လုပ်တာမျိုးလည်းပါပါတယ်။ကိုလိုနီယယ်ရင်းနှံပိုက်လိုင်းလုပ်ငန်းကြီးကိုဟက်ကာတွေဖောက်ထွင်းမှုမှာတော့တီးသန့် network ထဲကိုချိုးဖောက်ဝင်ရောက်ပြီးစနစ်ကိုပိတ်ပစ်လိုက်တာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ကွန်ပျူတာခွင့်ရက်ကိုပြန်ဖွင့်နိုင်ဖို့အတွက်ဘယ်သူကိုငွေပေးရမယ်ဆိုတဲ့လမ်းညွှန်ချက်ကိုဟက်ကာတွေကထားခဲ့တာပါ။ပြန်ပင်းငွေညှိနှိုင်းတဲ့နေရာမှာလဲဟက်ကာတွေကလုပ်ငန်းကြီးရဲ့အထူးအရေးကြီးမှတ်တမ်းတွေကိုကူးယူပြီးလူသိရှင်ကြားဖွင့်ချမယ်လို့ချင်းချောက်ခဲ့ကြပါတယ်။ပြန်ပင်းငွေရပြီဆိုပါဟက်ကာတွေကဒီဖိုင်တွေကိုဖွင့်ဖို့ဇကဝတ်ကိုပေးတာဖြစ်ပါတယ်။ပြန်ပင်းငွေကိုလည်းတစ်ခါတည်းမှဒီဂျစ်တယ်ငွေချင်းနဲ့ပေးချရတာကြောင့်ခြေရခံဖို့ခက်ပါတယ်။နောက်ဆုံးပေါ်လှည့်စားနည်းကတော့ကွန်ပျူတာဖောက်ထွင်းမှုလုပ်ငန်းစဉ်ရဲ့ကျွမ်းကျင်ပိုင်နိုင်မှုဖြစ်ပြီးရာဇဝတ်ကိုင်းတွေဘက်ကဆောင်ရွက်နိုင်စီမဲ့ software တွေကို hacker တွေထံကရနိုင်တဲ့အချက်ဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ Raj Samani ဟာ McAfee ရဲ့အကြီးအကဲသိပ္ပံပညာရှင်ဖြစ်ပါတယ်။မကြာခင်ကကျင်းပတဲ့ Aspen Institute အခမ်းအနားတစ်ခုမှာ Zoom ကနေတဆင့်သူကအခုလိုပြောပါတယ်
။ The bad guys have got better.And we've effectively completely lost sight.
လူစိုးတွေကပိုပြီးတော့တော်လာကြပါတယ်။အခုဆိုရင်မိဖက်သဘောမျိုးပူပေါင်းဆောင်ရွက်မှုပုံစံနဲ့ပြဿနာရဲ့သဘောတဘာဝကိုသတိမထားမိကြဘူးလို့သူကပြောခဲ့တာပါ။ကိုလိုနီယယ်ရင်းနှံပိုက်လိုင်းလုပ်ငန်းကြီးကပေးတဲ့ပြန်ပေးငွေတဲ့ကရုရှားအခြေစိုက်စိုက်ဘာရာဇဝတ်မှုဂိုင်းထံကိုလွှဲပြောင်းမယ်လို့ဆိုတဲ့ဒေါ်လာ 1.3 သန်းကိုအမေရိကန်အနာပိုင်တွေကပြန်လည်ရယူနိုင်ခဲ့ကြောင်းလည်းအနာပိုင်တို့ကပြောပါတယ်။ဆိုင်ဘာရာဇဝတ်မှုကျူးလွန်သူတွေကိုရုရှားမှာကင်းလွတ်ခွင့်ရနေတဲ့ကိစ္စကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဒီသတင်းပတ်ထဲဂျီနီဗာမှာဆွေးနွေးတဲ့အခါအမေရိကန်သမ္မတဂျိုးဆပ်ဘိုင်ဒန်ကပြောမယ်လို့ခန့်မှန်းထားကြပါတယ်။အမေရိကန်သမ္မတဘိုင်ဒန်နဲ့ဥရောပခေါင်းဆောင်တွေအနေနဲ့ကတော့အင်တာနက်ဖောက်ထွင်းဝင်ရောက်တဲ့ကိစ္စတွေကိုပိုပြီးပြင်းပြင်းထန်ထန်အရေးယူလှုပ်ဆောင်မယ်သဘောမျိုးပြောဆိုထားတယ်လို့လည်းကျွမ်းကျင်သူတွေကပြောပါတယ်။လုံချုံရင်းနဲ့နည်းပညာဆိုင်ရာ Institute ရဲ့အမှုဆောင်ရာရှိချုပ် Philip Renner ကအခုလိုပြောပါတယ
် They're going to be taking more and more steps to actually come out.
ဆိုင်ဘာရာဇဝတ်မှုတွေမှာပဲအမျိုးသားလုံချုံရေးချိတ်ချောက်မှုအဖြစ်ပါနောက်ထပ်ထပ်ပြီးမဖြစ်အောင်အစဉ်စဉ်တိုးပြီးတော့အရေးယူဆောင်ရွက်သွားပါလိမ့်မယ်တဲ့ဒီပြဿနာကိုကင်တွယ်နိုင်ရေးအတွက်အရင်းအမြစ်တွေလည်းတိတိတတ်တတ်ထပ်တိုးကြပါလိမ့်မယ်လို့ပြောခဲ့တာပါလုပ်ငန်းကြီးတွေကနေမြို့ငယ်လေးတွေအစုံအဖွဲ့အစည်းတွေအားလုံးအနေနဲ့စိုက်ဘာလုံခြုံရေးတွတ်မြစ်ပြီး ransomware နဲ့တိုက်ခိုက်ခံရမှုကာကွယ်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကသတိပေးချက်ထုတ်ပြန်ထားပါတယ်။ငွေညစ်တဲ့ internet စိုက်ဘာတိုက်ခိုက်မှုတွေကပိုပြီးတော့ဆိုးလာနေကြောင်းအမေရိကန်ရှေ့နေချုပ် Marek Garland ကလည်းတခြားအမေရိကန်အစိုးရတာဝန်ရှိသူတွေနီးတူသတိပေးထားပါတယ်။ဒီတိုက်ခိုက်မှုတွေဟာတိတ်ပြီးတော့ဆိုးရတဲ့ချင်းချောက်မှုဖြစ်နေကြောင်းနဲ့အစွမ်းကုန်အရေးယူဆောင်ရွက်ကြဖို့လဲရှင့်နေချုပ်ကလွတ်တော်အမှတ်တွေကိုတိုက်တွန်းပါတယ်။ဇွန်လ9ရက်နေ့ကလုပ်တဲ့တရားရေးဌာနအတွေ့2022ခုနှစ်ဘဏ္ဍာနှစ်ရန်ပုံငွေပန်ကြားတဲ့အထက်လွတ်တော်ကြားနာပွဲမှာရှင့်နေချုပ်ဂါလန်ကစိုက်ဘာတိုက်ခိုက်မှုတွေကိုသတိပေးပြောဆိုခဲ့တာဖြစ်ပါလေရှင
်။မသိင်္ဂီထိုက်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရရှင်။အခုတော့မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါ။အဖြူအစိမ်း uniform ဝေးရတာကအစကျောင်းဆရာမဖြစ်ရတာကိုအလေးထားတံပိုးထားတဲ့မူလာတန်းပြဆရာမမေကဆရာနာသိမ့်မှုကိုစန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်နေပါရ။မဲခိုးတယ်ဆိုတဲ့ဆွဆွဲချက်ဟာသူတို့လိုကြောင်းဆရာမတွေကိုစော်ကားတာဖြစ်တယ်လို့ CDM စော်ကားတာဖြစ်တဲ့အတွက် CDM လုပ်နေတာဖြစ်တယ်လို့သူကပြောပါတယ်။ဘာကြောင့်လဲဆိုတာကိုတော့မဆုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြမှာပါရှင
်။အ
ခြေခံပညာကျောင်းတွေပြန်ဖွင့်နေတဲ့မြန်မာနိုင်ငံမှာစာသင်ခန်းတွေစီးပြန်မလာကြတဲ့ကျောင်းဆရာဆရာမတွေအများကြီးရှိနေပါတယ်။ဆရာမတယောက်ဖြစ်ရတာကိုတံပိုးထားတဲ့မူလာတန်းပြဆရာမမေကမဲခိုးတယ်ဆိုတဲ့ဆွဆွဲချက်ဟာသူတို့လိုဆရာတွေကိုစော်ကားတာဖြစ်တယ်လို့ယူဆတဲ့အတွက်အကြမ်းမဖက်အာဏာဖီဆက်တဲ့ CDM လုပ်နေတယ်လို့ပြောပါတယ်
။အဓိကတော့ကျွန်တော်တို့မဲမတမာမှုလုပ်တယ်ဆိုပြီးတော့ပေါ့နော်။ဒီအာဏာသိမ်းလိုက်တဲ့ကိစ္စပေါ့။အဲကျွန်တော်တို့ကလေရောကျမတို့24နာရီတီတီတာဝန်ထမ်းရတယ်ပေါ့နော်တာဝန်ထမ်းပြီးအရင်ပြန်မှန်းပြီးတီကြအောင်လုပ်ရတာပေါ့ဒီကိစ္စဒါပေမဲ့ကျမတို့အဲ့လိုမဲမတမာမှုလုပ်တယ်လို့ဆွဆွဲတဲ့အခါကျတော့ကျမတို့ကဒါသူတို့တော်လှန်တယ်ပေါ့နော်ဒီအာဏာသိမ်းတဲ့ကိစ္စကိုလည်းကျမတို့ကမကျေနပ်ဘူးအဲရတဲ့အနေနဲ့တော်လှန်မယ်ဆိုပြီးကျမတို့ဘာလုပ်လို့ရလဲပေါ့လုပ်လို့ရလဲဆိုတော့ CDM လုပ်ရရတယ်ပေါ့နော်အဲ့လိုဆိုတော့ဒါဆိုရင် CDM လုပ်ကြမယ်ဆိုပြီးတော့လုပ်ချက်တာပါအဓိကတော့နောက်တစ်ခုကကျမကိုယ်တိုင်ကလေဒီဆေးအနာရှင်လက်အောက်မှာလေကျမဆေးတန်းအောင်နေအထိပေါ့နော်နေခဲ့ဆေးတန်းအောင်တော့မှာဒီမိုကရေစီအစိုးရဆိုရင်ဟာတက်လာတာပေါ့နော်အဲ့လိုဆိုတော့ဟိုသူတို့ရဲ့ဒီဆေးအစိုးရဆက်ပြီးတော့ရှိမယ်ဆိုရင်ဒါဖြစ်မလဲဆိုတော့ကျမတို့အားလုံးကတည်ပြီးသားပေါ့မြန်မာနိုင်ငံလူတွေအားလုံးကတည်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ကျမကလည်းဒါကိုသူတို့ကိုလည်းမခံနိုင်ဘူးပေါ့နော်အဲ့ကျမတို့ကိုစော်ကားတာကိုလည်းလက်မခံနိုင်ဘူးပြီးတော့ဒါသူတို့လာရင်ဖြစ်မယ်အကျိုးဆက်တွေကိုလည်းတည်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ကျမ CDM လုပ်သွားတာပါ
အခုပေါ့နော်ចောင်းနေလဲပြန်ဖွင့်နေပြီចောင်းသားတွေလဲအចောင်းတက်တဲ့ចောင်းသားတွေလဲပြန်လဲရှိနေပါတယ်ဆိုတော့ဟိုအဲ့လိုចောင်းဖွင့်တဲ့အခါမှာဒီလိုចောင်းသားတွေចောင်းပြန်တက်တဲ့အခါမှာဆရာမတယောက်အနေနဲ့ဘယ်လိုခံစားမိလဲ CDM လောက်ထားတော့ကိုကတော့ចောင်းစာပြန်မသိဘူးပေါ့လေအဲ့တော့စာပြန်မသိနဲ့ဆရာမတယောက်အနေနဲ့ဘယ်လိုမျိုးခံစားရလဲဆိုတာလဲသိပါရစေ
ကျမတို့အလုပ်ကကြတော့လေလာစားလဲဒီလောက်ရတာမဟုတ်ဘူးပေါ့နော်ဘာလို့ပဲမဲ့လဲကျမတို့ကဒီအလုပ်ကိုကြိုက်လို့လောက်တာပေါ့ကျမတို့အကြောင်းအလုပ်ကြတော့စေတနာလေးထည့်ရတယ်ပေါ့နော်အဲဒါငွေရေးကြေးထက်ကိုကကုသပြရတယ်ဒီပညာဘယ်လိုပြောလူရန်ကြအလွာအပီးပီးရခလေးတွေကိုပေါ့နော်ပညာတက်သွားအောင်လုပ်ပေးရတယ်ကျမဆိုမူလာရမ်းများဖြစ်တဲ့အခါကျတော့ပို့ပြီးတော့ဒီလိုအသေးစိတ်ခလေးတွေကိုကူညီပေးရတယ်ပေါ့နော်ခလေးတိတိလေးအဲဒါကိုကြိုက်လို့ကျမဆရာမအလုပ်ကိုလောက်တာပေါ့နော်အဲကျမဆိုကျမရဲ့uniform ဝေးရတာအစားကျမသဘောကျတာပေါ့အဲ့လိုအသေးစိတ်ကလေးကျမအလုပ်ကိုကျမချစ်တယ်ပေါ့နော်အဲ့လိုကနေပြီးတော့အခုဒီလိုလုံလိုက်ရတဲ့အခါကျတော့တတိထင်းဆိုပုံမှန်အကြောင်းအပြန်သွားနေရပြီပြီးတော့သူများရဲ့အကြောင်းသွားနေရတယ်ကျမတို့ကတွေ့ရပေါ့နော်အဲ့တော့ကိုယ့်အလုပ်ကိုကတော့နှမျောတာပေါ့နော်နှမျောပြီးတော့ဒီအလုပ်ကိုကိုမမလုပ်ရတော့ဘူးဆိုပြီးတော့အဲ့လိုစိတ်တော့ဖြစ်တာပေါ့နော်ဒါပေမဲ့ဟိုဒီကိစ္စကြီးကเนี่ยปี้ว่ามั้ยรู้แล้วเหม่อเล่นมาเลยจ้ะเนี่ยปี้ပြီးတော့ جماعه တို့လည်းကိုယ်အလုပ်ကိုပြန်ပြီးတော့လုပ်ရမယ်ဆိုပြီးတော့ညှော်လဲ့ပြီးတော့ဒီလို CDM ကိုလုပ်နေတာပေါ့เนาะအဲ့တော့အခုလည်း جماعه အဲ့လိုစိတ်ပဲရှိနေပါသေးတယ
်ဆီယမရဲ့ပေါ့เนาะចောင်းသူចောင်းသားတွေရောဆီယမတယောက်အနေနဲ့အစတင်မပေးတဲ့ကိစ္စနဲ့ပတ်သက်လို့ရောတကယ်လို့မေးခွန်းထုတ်လာမယ်ចောင်းသားတွေကဆီယမဘာလို့ចောင်းမလာတာလဲလို့ဆိုရင်ရောဆီယမရှင်းပြဖို့ဘယ်လိုမျိုးစဉ်းစားထားပါလဲရှင့်
ရှင်အစိုးရပါเนาะကျမတို့ကိုထိန်းချုပ်ပြီးတော့ဒီပညာရေးရန်ရအောင်မောင်းနေခိုင်းပါပေါ့ပြောရမယ်ဆိုအရင်တော့ကျမတို့ရဲ့ဒီမိုကရေစီအစိုးရနဲ့ကျမတို့ပညာရေးစနစ်တည်တည်လေးကြောင်းတဲ့အချိန်မှာကျမတို့ကကုကုကိုလွတ်လွတ်လပ်လပ်တီထွင်ဖန်တီးရတဲ့လူရန်စားအဲလူသားတွေဖြစ်လာပြီပေါ့เนาะကျန်ဆယ်မရဲ့ပညာရှင်လိုမျိုးပုံစံမျိုးဖြစ်လာပြီလို့ကျမတို့ကယုံကြည်ပြီးတော့အရင်ကျမတို့စူးစမ်းခဲ့တယ်ပေါ့စူးစမ်းပြီးလုပ်ခဲ့ဒါပေမဲ့အခုကျတော့စစ်တပ်အာဏာရှင်နဲ့ကျမတို့ကတော့ကျမတို့ငယ်ငယ်တုန်းကသာတဲ့ကြခံရရတဲ့ပုံစံအတိုင်းပေါ့နော်သူတို့ရဲ့ရန်တရားကြီးအောင်မြင်အောင်လို့ဒီလူရန်စားတရက်ကိုဖော်ထုတ်ပေးရမယ်လူတွေပေါ့နော်အဲ့လူတွေဖြစ်လာတော့မယ်ပေါ့နော်အဲ့တော့အဲ့ဒါကိုကျွန်မမလုံထိုင်ဥမာလာပြောရအောင်အဲ့ကျွန်မကျွန်မဆံမစားဖြစ်တယ်ရခဲ့အစိုးရပြီးလေကျွန်မဒီလိုအစင်မပြေဘူးလို့ထင်ဝေဖန်ခဲ့ကွန်ပလိန်တက်ခဲ့တာပေါ့နော်အဲ့လိုမျိုးကြီးကျွန်မလုပ်ခဲ့တဲ့သူအဲ့ခုဒီဆိုရနဲ့ကျမတို့ဘလို့မှလည်းကွန်ပလိန်တက်လို့ရမှာမဟုတ်ဘူးကျမတို့ရဲ့ပညာရေးလောကကြီးတိုးတက်အောင်ဘာကြံဉာဏ်မှလည်းပြီးလို့ရမယ်အစိုးရမဟုတ်တဲ့အခါကြတော့ပေါ့နော်သူတို့လက်အောင်မှာကျမတို့ချုပ်ပြီးစတင်ခိုင်းမလို့ခံစားရတယ်ပေါ့နော်အားကြောင့်မို့ကျမလုံးဝစာမတင်နိုင်ဘူးပေါ့နော်အဲ့တော့ကလေးတွေအနေနဲ့လည်းကျမတို့နားလည်မှာပါကျမရဲ့တပည့်တွေထဲမှာလည်းအခုဆိုကြောင်းမတက်တဲ့ကလေးကပို့တော်တော်များပါတယ်
ရဆီယာမနဲ့အတူပုံတော့ဆီယာမရဲ့ဒီလှုပ်ဖို့ကင်ပဲတခြားဆီယာမတွေမှာတွေရောចောင်းပြန်တက်နေသူတွေရှိလားအဲ့တော့သူတို့တွေနဲ့ရောဒီဆီယာမចောင်းမတက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြောပြဆွေးနွေးဖြစ်တာမျိုးရောရှိပါလားရှင
်ဟိုတော်တော်များများရောចောင်းမသွားကြဘူးပေါ့နော်ဆီယာမလုပ်တယ်လို့များပါဒါပေမဲ့အဲ့လိုမျိုးပြန်ပြီးတော့တက်နေတဲ့လူတွေလည်းရှိတယ်ပြန်တက်နေတဲ့လူတွေလည်းမှာကျွန်မနဲ့အဆက်အသွယ်မပြတ်ရှိနေတဲ့လူတွေလည်းရှိတယ်ပေါ့နော်အဲ့လိုဆိုတော့ တချို့တွေရဲ့အခြေအနေကိုလည်းကျမတို့ကဟိုနားလည်းသိရတယ်ပေါ့နော်သူတို့ရဲ့လုံခြုံရေးတို့ဘာလို့ပေါ့တချို့တွေဆိုလုံးဝပြန်ဟိုဘယ်လိုပြောဖြစ်လို့လာပြန်ဝင်ရတဲ့လူမျိုးရှိရပေါ့နော
်ဆိုဆရာမဆောဆောပြောခဲ့တယ်လို့ပေါ့နော်တချို့ဆရာဆရာမတွေကတော့သူတို့စိတ်ထဲမှာလှုပ်ချင်ပေမဲ့လည်းအခြေအနေအရ CDM ကိုဆက်လုပ်လို့မဖြစ်လို့အလုပ်ခွင့်ပြန်ဝင်တယ်လို့ပြောပါတယ်ဆိုတော့အဲ့လိုမျိုးအလုပ်ခွင့်ဝင်နေကြတဲ့ဒီဆရာဆရာမတွေအပေါ်မှာဟိုအများတချို့อ่ะဗောလေအများပြည်သူอ่ะ social punishment လောက်တာမျိုးတွေဝေဘန်နာတွေတိုက်ခိုက်တာတွေနောက်တချို့နေရာတွေမှာဆိုရင်ဆရာမတွေကိုပြစ်မှတ်ထားပြီးတော့ဟိုကိုထိလက်ရောက်လောက်တာမျိုးတွေအထိပါရှိပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ရောဆရာမဘယ်လိုမျိုးပြောချင်ပါလဲရှင
်ဒါဆိုလူတွေတည်တဲ့ကိစ္စမှာဟောဗောနော်ဘယ်လိုပြောရမလဲဆိုတော့မေးခွန်းထုတ်ဆရာရှိနေပြီဗောနော်အဲ့ကျမကတော့ဒါသူတို့ရဲ့လုပ်ရဲ့ကြောင့်မလို့သူတို့ခံစားရတာလို့ပဲမြင်နေဗောနော်အဲ့တော့ကျမတို့ဆိုရင်လည်း CDM လောက်ထားတဲ့အတွက်ကျမတို့မှာ MA မကင်းပေါ့နော်ခံစားနေရတယ်ရှောင်ပုံးနေတဲ့လူတွေပုံးနေရတယ်ကြောက်တဲ့လူတွေလည်းကြောက်နေရတယ်ပေါ့နော
်ဆရာမတယောက်အနေနဲ့အခုလိုမျိုးចောင်းမှာចောင်းပြတ်မတက်ဘူးဆရာမတယောက်အနေနဲ့စပြတ်မတင်တော့ဒီចောင်းသူចောင်းသားတွေရဲ့ပညာရေးကိုအခုလိုမျိုးဟို CDM လုပ်နေတဲ့ဆရာမတွေကြောင့်ထိခိုက်စေမယ်လို့ရောဆရာမတို့မတွက်ဘူးလားမမြင်ဘူးလားရှင
်အဲ့လိုကတော့မမြင်ပါဘူးဘာလို့လဲဆိုတော့အဲကျမအခုကြားရတဲ့နောက်ပါတော့ပေါ့နော်CDM လုံးနေတဲ့ဆရာဆရာမတွေကဒီတိုင်းပဲ CDM ဆိုပြီးတော့အိမ်မှာထိုင်နေတာမရှိဘူးပေါ့နော်တက်နိုင်တဲ့ဘက်ကနေပြီးတော့ဒီကလေးတွေပညာရေးကိုဘယ်လိုဖြည့်ဆည်းပေးရမလဲဆိုပြီးတော့ပေါ့နော်အဲ့လိုမျိုးလုပ်နေတဲ့အဖွဲ့အစည်းတွေလည်းအခုအများကြီးရှိပါတယ် home schooling နဲ့ပတ်သက်တာတွေလုပ်ပေးနေတယ်တချို့ဆိုရင်လည်းပေါ့နော်အဲ့တော့ကိုညီနေတယ်ကလေးတွေပညာရေးအတွက်ကတော့ဟိုအရန်တော့စိုးရင်ကြာမရှိဘူးလို့ထင်တယ်ပေါ့နော်အခုဆိုတာစစ်ဘေးရှောင်ကလေးတွေပေါ့နော်ထွက်ပြေးနေရတဲ့ကလေးတွေဆိုရင်ပြညာမတင်ရအောင်ပေါ့နော်အဲကျမတို့ကဒီလိုအခြေအနေမှာတော့ဟိုတနိုင်ငံလုံးကကလေးတွေနီးမျိုးမျိုးနဲ့ပညာတင်နိုင်ဖို့ပေါ့နော်ကျမတို့ကကုညီလို့ရတယ်ကုလည်းကုညီနေရရှိတယ်ဒါပေမဲ့အဲ့ဒါကဒီကြောင်းကိုတွားပြီးတော့ဒီစစ်အစိုးရအောက်မှာလက်အောက်မှာပေါ့နော်စာတင်မှမဟုတ်ဘူးကျမတို့အပြင်အနေနဲ့ကုညီလို့ရတဲ့အခြေအနေတွေအများကြီးရှိပါတယ်လုပ်လည်းလုပ်နေကြပါတယ်ပေါ့နော်
ကျောင်းကနေမှာကျောင်းသားတွေကိုစာသင်မပေးနိုင်လို့စိတ်မကောင်းပေမဲ့အခုအချိန်မှာရုံးမတက်ဖဲရုံးထွက်ဖို့လိုအပ်တယ်လို့ခံယူထားတဲ့မူလာတန်းပြဆရာမမေဖြစ်ပါတယ်။သူ့လိုပဲကိုယ်ယုံကြည်ချက်အတိုင်းဆက်လက်ရည်တည်နေကြတဲ့အစိုးရဝန်ထမ်းတွေမြန်မာနိုင်ငံမှာအများအပြားရှိနေကြပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
SMM အပတ်စဉ်တင်ဆက်နေတဲ့ blogger ပြောသမျှအစီအစဉ်ပါရှင် VOE မြန်မာပိုင်းအစီအစဉ်ကနေဒီတနေ့ကိုပေါ့နော် Washington DC ကနေတိုက်ရိုက်နှစ်ကြိမ်ထုတ်လွှင့်နေပါတယ်ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီမှာနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင
် American အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် American နိုင်ငံသားရေးဝန်ကြီးဌာနရဲ့23ချိန်မြောက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစီရင်ခံစာကိုမကြာခင်ကထုတ်ပြန်လိုက်ပါတယ်ဘာသာရေးလွတ်လပ်ခွင့်တိုးတက်စေရေးနဲ့ယုံကြည်ကိုးကွယ်ရာအားလုံးကိုအကာအကွယ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့မဆုံးမနစ်တန်ဓေဌာန်ချမှတ်ထားမှုကိုဒီအစီရင်ခံစာတွေကရှင်းပြနေတာဖြစ်တယ်လို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာယုံရဲ့အကြီးတန်းအရာရှိဒန်နီယယ်နာဒယ်ကပြောဆိုလိုက်ပါတယ်ဘာသာရေးလွတ်လပ်ခွင့်ကိုခံစားစေလိုတဲ့ကိုကျင်းစာတရားအရအစီရင်ခံစာတွေကိုပြုစုထုတ်ပြန်တာဖြစ်တယ်လို့အခုလိုပြောပါတယ
် We as a nation benefit immeasurably from the protections granted by our First Amendment
ကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်၁ပါအကာအကွယ်ပေးထားတဲ့ဘာသာရေးလွတ်လပ်ခွင့်အရာအကန့်အသတ်မရှိတဲ့အကျိုးခံစားခွင့်တွေရှိပါတယ်ဒီလိုကြွယ်ဝလှတဲ့အတွေ့အကြုံအခွင့်အရေးတွေရှိတဲ့နိုင်ငံအနေနဲ့တခြားသူတွေအတွက်စေတနာနဲ့မျှဝေပေးကျင်တာကတော့တဘာဝကြပါတယ်လို့ပြောသွားတာပါဥပမာဘာသာရေးဟောပြောချက်တွေဒါမှမဟုတ်ယုံကြည်ကိုးကွယ်ရာထုတ်ဖော်ပြောဆိုမှုတွေကိုကန့်သတ်တာသို့မဟုတ်ရာဇဝတ်ပြစ်မှုအဖြစ်သတ်မှတ်တာတွေဟာဘာသာကြားတွေအကြားတဟဇာတသင့်မြတ်စွာအပြန်အလှန်နားလည်သီးခံခြင်းတိုးတက်စေဖို့အတွက်ကောင်းမွန်တဲ့နည်းလမ်းမဟုတ်ဘူးလို့မစ္စတာနာဒယ်ကထောက်ပြပါတယ
် While blasphemy laws are particularly perniciousWe are also concerned about laws that aim to regulate
ဘာသာတရားကိုစော်ကားရင်ပြစ်မှုမြောက်တယ်ဆိုတဲ့ဥပဒေတွေဟာအထူးသဖြင့်အများပြည်သူကိုထိခိုက်နေနိုင်စေတဲ့တစ်ချိန်တည်းမှာပဲပုဂ္ဂိုလ်တဦးတယောက်ရဲ့ကိုယ်ပိုင်လွတ်လပ်ခွင့်နဲ့ဘာသာရေးအရာဝတ်ဆင်ရတာဒါမှမဟုတ်မဝတ်ဆင်တာသာသနာပြုတာသားသမီးတွေကိုဘာသာရေးပညာသင်ပေးတာစတာတွေကို အဲ့ဒီဥပဒေတွေနဲ့ပိတ်ပင်တားမြစ်ဖို့ရည်ရွယ်တဲ့အတွက်လဲကျွန်တော်တို့စိုးရိမ်မိတယ်လို့ပြောသွားတာပါဟုတ်ပါတယ်အစိုးရကဘာသာရေးနဲ့ပတ်သက်ပြီးလှုပ်ထုံးလုပ်နည်းတွေမတန်တဆကန့်သက်ခြင်းအပြင်ကိုယ်နိုင်ငံသားတွေနဲ့ပိုပြီးအလန်းဝေးသွားနိုင်သလိုအကြမ်းဖက်တိုက်ခိုက်တာတွေလည်းပိုပြီးတိုးလာနိုင်ခြင်းရှိတယ်လို့ဆိုပါတယ်
Authorities in many countries continue to constrain religious expression through registration laws
နိုင်ငံအတော်များများအာဏာပိုင်တွေဟာမပုံတင်ဥပဒေတွေဘာသာရေးစာပေကန့်သတ်မှုတွေအားတဆင့်ဘာသာရေးလွတ်လပ်ခွင့်ကိုဆက်လက်ထိန်းချုပ်နေဆဲဖြစ်ပါတယ်အခုလည်းအစိုးရတွေကဒီနီးဗျူဟာတွေအသုံးချပြီးအင်တာနက်ကနေပိတ်ပင်ဖို့တိုးလုံနေတာတွေ့ရပါတယ်အွန်လိုင်းကနေဘာသာရေးပို့ချချက်တွေတရားဟောတာတွေကိုဆန်ဆာတီးဖြတ်တာတွေအနီးကပ်စောင့်ကြည့်တာတွေနောက်ဆက်ဖမ်းဆီးတာတွေကိုအစိုးရတာဝန်ရှိသူတွေကဆက်လုပ်နေကြဆဲပဲလို့ပြောသွားတာပါကဘာတဝမ်းမှာလူအမြောက်အများကိုရက်ဆက်စွာနှိပ်ကွပ်မှုတွေဖြစ်လာနိုင်ခြင်းရှိတဲ့တတိပေးချက်တွေကိုကဘာကြီးအနေနဲ့အထူးတတိနဲ့မဖြစ်မနေနိုးကြားစွာရှိနေကြဖို့မစ္စနာဒေါကနှိုးဆော်လိုက်ပါတယ်လွန်ခဲ့တဲ့နှစ်တွေအတွင်းအီရတ်မြောက်ပိုင်းနဲ့ဆီးရီးယားမှာ ISIS အစွန်းရောက်အကြမ်းဖက်တွေကယဇဒီတွေခရစ်ယာန်တွေနဲ့တခြားလူနည်းစုဘာသာကြားတွေကိုလူမျိုးတုံးတတ်ဖြတ်တာတွေ့ခဲ့ပြီးပါပြီမြန်မာစစ်တပ်ကလည်းရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့အနေနဲ့ရဲရဲဆက်ဆက်နှိပ်ကွပ်ခဲ့တာတွေရှိခဲ့ပါတယ်။တရုတ်ပြည်မှာလည်းအစိုးရကရှင်ကျန်းပြည်နယ်ရှိဝေဂါမွတ်စလင်တွေနဲ့တခြားလူနည်းစုဘာသာကြားတွေကိုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ယာဇဝတ်မှုတွေနဲ့လူမျိုးတုံးတတ်ဖြတ်တာတွေကျူးလွန်နေတယ်လို့မစ္စတာနာဒဲကပြောပါတယ်။ဘာသာရေးလွတ်လပ်ခွင့်တိုးတက်အောင်အမေရိကန်ပြည်ထောင်စုကစုပေးဒဏ်ပေးစနစ်အပါအဝင်အသုံးချလို့ရနိုင်မဲ့နီလန်းပေါင်းစုံနဲ့ဆောင်ရွက်ဖို့တန်တိထံချမှတ်ထားပါရယ်ကပတဝမ်းလူပောင်အတိုင်းအဝိုင်းရင်ဆိုင်နေရတဲ့အခြေအနေတွေကိုဒီအစီရင်ခံစာမှာတင်ပြနိုင်တဲ့အတွက်ကျွန်တော်တို့ရဲ့ဒီကနေ့အမှားစကားရှင်းလင်းပြသပါရယ်ကပပြည်သူတွေတိတ်ခါရှိရှိငြိမ်းချမ်းစွာလွတ်လွတ်လပ်လပ်နေနိုင်မဲ့အချိန်အထိကျွန်တော်တို့ကြားသိနေရတာတွေကိုအစီရင်ခံဖော်ထုတ်နေမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာယုံအကြီးတန်းအရာရှိဒန်နီယယ်နာဒါကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
် VOA မြန်မာပိုင်းအင်္ဂါနေ့နနက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရရှင်ကျမတို့ခုနနက်ခင်းထုတ်လွှင့်နေတဲ့တနားရီအစီအစဉ်ကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေလည်းပြန်လည်နားယူဖန်ယူနားဆင်နိုင်ပါရှင်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးစစ်တပ်နဲ့ရဲကြောင်တည်ဆုံရတဲ့ပြည်သူဟာအခုချိန်ထိဆိုရင်860ကျော်ရှိနေတယ်လို့အဖမ်းခံရသူက4800ကျော်ရှိနေတယ်လို့ကုလသမဂ္ဂကဂျူလ14ရက်တနင်္လာနေ့မှာပြောကြားလိုက်ပါတယ်စစ်ကောင်စီရဲ့လုံခြုံရေးတပ်တွေအနေနဲ့အရသားတွေကိုအကာအကွယ်ပေးဖို့မြန်မာနိုင်ငံတွင်းကကုလသမဂ္ဂအဖွဲ့တွေကတောင်းဆိုလိုက်တာပါတနင်္လာနေ့မှာပဲကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Strachner Bogdan နဲ့တွေ့ဆုံခဲ့ပါတယ်ဂျူလ17ရက်တောက်ချန်နေမဲ့ဆယ်နှစ်မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာနိုင်ငံဆိုင်ရာတည်ထောင်ဆွေးနွေးပွဲပြုလုပ်ဖို့ရှိပြီးဒီဆွေးနွေးပွဲမှာ Miss Bogdan နဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ Brunei နိုင်ငံရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဒါတိုအဝင်ယူဆက်တို့တင်ပြဆွေးနွေးဖို့ရှိပါတယ်။အိန္ဒိယအစိုးရရှယ်ယာအများစုပိုင်ဆိုင်တဲ့ Bharat Gas Pacific Company Limited BEL ဟာမြန်မာစစ်ကောင်စီကိုနှီးပညာအကူအညီတွေတင်ပို့ပေးနေတဲ့အတွက်ဒီကုမ္ပဏီကရောသူ့နဲ့ဖက်ဆက်လုပ်ကင်နေသူတွေအစုရှယ်ယာဝင်တွေကပါဒါကိုရပ်တန့်ချဖို့အတွက် Justice for Myanmar လူ့ခွင့်ရေးအဖွဲ့ကဂျူလ14ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဓလွေးချိုကပ္ပကျန်းမာရေးအဖွဲ့ကြီးကစီမံခန့်ခွဲတဲ့ကမ္ဘာတစ်လောကာကွယ်ပူးပေါင်းဆောင်ရွက်မှု COVAX အစီအစဉ်မှာကာကွယ်ဆေးအလုံးရေသန်း880ပေးဖို့အတွက်ကတိပြုတဲ့ G7 ဆက်မှုထိပ်သီးခေါင်းဆောင်တွေကိုကျေးဇူးတင်တယ်လို့ WHO အကြီးအကဲပြောပါတယ
်ဒေါက်ခင်မျိုးသက်ပါရှင်တည်င်းချင်းချုပ်ကိုပြောပြသွားတာပါကျမတို့ VOA မြန်မာပိုင်းရဲ့ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီမှာထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News တို့ကနေလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရှင် ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ရဲမော်နဲ့ကိုခင်မောင်ဆိုမီနိုဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair တို့ဖြစ်ပါတယ်ရှင်။ကျွန်မအင်ဂျင်နိုင်ပါ။ကျွန်မတို့အစီအစဉ်တွေကိုနားဆင်ပြီးတော့ကြည့်ရှုအားပေးကြတဲ့အတွက်ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။